Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ Washington မြို့တော် View American အတန်ကနေ2016ခုနှစ် April 30ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလက်မီတာ190တို့ကနေစတင်အတန်လွှင့်နေပါပြီခင်ဗျာဒီညပိုင်းအတွက်အစည်းအဝေးကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါသောတာရှင်များရှင်ဒီကနေ့ညဖက်သတင်းတွေကိုကိုရဲကောင်းနဲ့ကျွန်မအနားလောက်တို့ကပြောပြပေးမှာပါဆီးရီးယားနိုင်ငံတွင်အပြစ်ခတ်ရဆဲရေးတဘောသူညမှုဟာနှစ်လတက်တန်းနာရှိသေးပေမဲ့လည်းလင်းလင်းမြမြမဲ့ပြက်ပြဲစွာဖြစ်လာနေပါတယ်ဘက်ဂရက်မြို့ပြင်ဖက်မှာရှီအိုက်မွတ်စလင်ဖျားဖူးလူအုပ်စုအနည်းကိုဒီကနေ့မှာပဲအသေးကံပုံခွဲတတ်ခတ်သူတူကားနဲ့ဝင်တိုက်ခဲ့တာကြောင့်လူ79ဦးထပ်မံသေဆုံးပြီးတော့40နီးပါးဒဏ်ရာရသွားပါတယ်ကင်ညာနိုင်ငံမြို့တော်နိုင်ရိုဘီမှာရေလွှမ်းမှုမှုကြောင့်လူနေ9ထပ်အဆောက်အုံပြိုကျပြီးလူ9ဦးထပ်မံသေဆုံးသွားသလိုလူအတော်များများလည်းပိတ်မိနေပါတယ်ဒီလိုသတင်းတွေကိုပြောပြမှာပါကိုရနိုင
်ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့ NLD လွတ်တော်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာအင်အားကြီးဆုံးဒိုင်းသာလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ UWSA တာဝန်ရှိသူတွေနဲ့ပန်ဆန်းမှာသွားရောက်တွေ့ဆုံခဲ့ပါတယ်
ကျမကကြီးကလည်းမျိုးသားညီညာချင်းတို့ပြည်သူညီညာရေးတို့တော့ကတော်ပြန်ပုဂ္ဂိုလ်ကလည်းဒါပြည်သူညီညာရေးတို့ဒါမျိုးသားညီညာချင်းဒီလိုပဲပြောတော့ကျွန်တော်တို့ကဒီဟာတွေကိုဟိုအောက်ရှေ့ကနေပေါ်ဆောင်ပေးတဲ့တဘောပါပဲ
မြန်မာဒီမိုကရေစီဖွဲ့ချုပ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြစ်သူဦးစိုးထေးဦးပြောတော်တာဖြစ်ပါတယ်အပြည့်စုံကိုမကြခင်မှာနားဆင်ရမှာပါတခါရခိုင်လူမှုအဖွဲ့တွေကပြည်နယ်ရဲ့ညီညီနဲ့နေမြေတည်ငြိမ်ရေးအ мян ဆုံးအလေးထားဆောင်ရွက်ဖို့ပြည်နယ်ဆိုရကိုတောင်းဆိုလိုက်တဲ့အကြောင်းကိုလည်းနားဆင်ရဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေမှာတော့ဘလော့ဂါတွေပြောသမျှနဲ့စနေညတိုက်ရိုက်လေလံအစီအစဉ်တွေကိုနောက်ပိုင်းမှာကြားကြရဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဆီးရီးယားနိုင်ငံအတွင်းအပြစ်ခတ်ရဆဲရေးသဘောတူညီမှုဟာနှစ်လတက်တန်းနာရှိသေးပေမဲ့လည်းလင်းလင်းမြမြမဲ့ပြက်ပြဲစွာဖြစ်လာနေပါတယ်။ဆီးရီးယားအရေးနဲ့ပတ်သက်လို့ရုရှားနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ရေးတိုးမြင့်ဖို့ကြိုးစားနေတဲ့အမေရိကန်နိုင်ငံဖို့အဆင်မပြေမှုတွေနဲ့တိုးပြီးတော့ရင်ဆိုင်လာနေရပါတယ်။ဆီးရီးယားနိုင်ငံစစ်ကမ်းမြို့ဖြစ်တဲ့လက်တာကီယာနဲ့ဂိုရူတာအရှိတ်အယံမှာအပြစ်ခတ်ရဆဲရေးတွန်းအားပေးဖို့အမေရိကန်နဲ့ရုရှားအရာရှိတွေဆွေးနွေးလုပ်ကိုင်နေကြသလိုပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျေးလက်ဗရတိုချာဆွေးနွေးမှုတွေကလည်းအမေရိကန်တို့ကိုအကြိုက်ရိုက်စေပါတယ်အထက်အားဖြင့်ရုရှားတို့နဲ့လုပ်ကမ်းရမှာအမေရိကန်တို့ဘက်ကဆက်တိုက်ဆိုသလိုအာထုတ်ကြိုးပမ်းနေရတာဟာအသစ်စမ်းတော့မဟုတ်ပါဘူးလို့အမေရိကန်နိုင်ငံခြားရေးဌာနအကြီးတန်းအရာရှိကတောက်ကြားနေကပြောပါရယ်ဆီးရီးယားမြောက်ပိုင်းကအလက်ပုံမျိုးအခြေအနေအတွက်တိတ်ကိုဆိုရင်းတဲ့အကြောင်းကိုလည်းအဲ့ဒီအရာရှိကထည့်သွင်းပြောသွားပါရယ်လူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခတွေနဲ့ပတ်သက်လို့တွေ့ဆုံဆွေးနွေးမှုတွေဟာတကယ်ပဲအောင်မြင်မှုရှိသလားဆိုတာစောင့်ကြည့်ဖို့လိုပါသေးတယ်ဒါပေမဲ့လည်းတွေ့ဆုံဆွေးနွေးတာကလွဲရင်ရုရှားတို့ဘက်ကဘာကိုမှစိတ်ဝင်စားပုံမရဘူးဆိုတဲ့ထင်မြင်မှုတွေကလည်းရှိနေပါရယ်အစပိုင်းမှာတိုက်ခိုက်မှုတွေရပ်လိုက်ပေမဲ့လည်းဆီးရီးယားသမ္မတဘာရှာအယ်အာဆတ်နဲ့ပူးပေါင်းနေတဲ့ရုရှားတပ်တွေဟာအပြစ်ရသဘောတူညီမှုကိုချိုးဖောက်နေတယ်လို့အမေရိကန်ထောက်လှမ်းရေးအရာရှိက VOA ကိုပြောပါရယ
်ပြီးခဲ့တဲ့ February လကရထားတဲ့ဆီးရီးယားအပြစ်ခတ်ရဲစဲရေးသဘောတူညီချက်ပြက်ပြဲတော့မယ့်လက္ခဏာတွေပေါ်ပေါက်လာချိန်မှာလာတာကီယာကမ်းရိုးတန်းဒေသနဲ့ဒမတ်စကတ်မြို့ရဲ့စင်ဂျေဘုံအရှိတ်ဂေါတာဒေသတွေမှာတီးခြားဒေသဆိုင်ရာအပြစ်ခတ်ရဲစဲရေးသဘောတူညီချက်တွေထုတ်ပြန်နိုင်မှုအစီအစဉ်တွေကိုအမေရိကန်နဲ့ရုရှားတို့ကထုတ်ပြန်ကြေညာလိုက်ပါတယ်။စနေနေ့ကဆီးရီးယားနိုင်ငံမှာရန်လိုတိုက်ခိုက်မှုတွေချုပ်နှိမ်မှုသဘောတူညီချက်အသစ်ဟာစနေနေ့ကမှစပြီးစတင်အသက်ဝင်လာမှာဖြစ်ပါတယ်။အဲ့ဒီနောက်ခုချိန်ထိတော့ဒေသတွင်းမှာပြင်းထန်တဲ့တိုက်ခိုက်မှုတွေဖြစ်ခဲ့တယ်ဆိုတဲ့သတင်းမကြားသေးပါဘူး။လွန်ခဲ့တဲ့9နှစ်ပြည်တွင်းစစ်ဆင်ဖြစ်ခင်ကဆီးရီးယားမှာလူဦးရေအများဆုံးမြို့ဖြစ်ခဲ့တဲ့အလက်ပိုမြို့မှာပြီးခဲ့တဲ့ဘက်ကအစိုးရနဲ့သဘုံတပ်တွေရဲ့တိုက်ခိုက်မှုအတွင်းလူပေါင်း230ကျော်ထိသေဆုံးခဲ့တယ်ဆိုတဲ့သတင်းတွေပေါ်ထွက်လာခဲ့ပြီးတဲ့နောက်ခုလိုသဘောတူညီချက်အသစ်ပေါ်ထွက်လာတာပါ။သေဆုံးခဲ့တဲ့အထက်မှာညပိုင်းလေကြောင်းတိုက်ခိုက်မှုအတွင်းဘုံထိမှန်ထားတဲ့စစ်ရုံတွေကအနည်းဆုံးလူ90လောက်ထိပါဝင်နေခဲ့ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကကုလသမဂ္ဂရဲ့တောင်းဆိုချက်ကိုလက်ခံပြီးတွေ့ထက်တန်ရုံဖြစ်မှုတွေကိုရပ်တန့်ပေးဖို့အမေရိကန်သမ္မတဘားရက်အိုဘားမားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကိုတိုက်တွန်းထားတဲ့အရေးပေါ်ထုတ်ပြန်ကြေညာချက်တစ်ခုမှာနိုင်ငံတကာနဲ့ဆီးရီးယားရပ်ဖက်ဖွဲ့စည်း80လောက်ပါဝင်လက်မှတ်ရေးထိုးပြီးတောင်းဆိုခဲ့ကြတာဖြစ်ပါတယ်
အီရတ်နိုင်ငံဘက်ဂဒက်မြို့အပြင်ဘက်မှာရှီးအိုက်မွတ်စလင်ဖျားစုဖူးလူအုပ်စုအနည်းကိုဒီကနေ့စနေနေ့မှာပဲအသေးခံပုံခွဲတတ်ခဲ့သူတူကားနဲ့ဝင်တိုက်ခဲ့တာကြောင့်လူ79ဦးထပ်မံသေဆုံးပြီး40နီးပါးဒဏ်ရာရသွားတယ်လို့ရဲတွေကပြောပါတယ်ဘက်ဂဒက်မြို့အပြင်ဘက်ကရှီးအိုက်တို့ရဲ့အထွတ်အမြတ်ကတ်ဟီမီယာပိမန်ထက်ကိုဖျားဖူးရေလမ်းလျှောက်ဝင်နေကြတဲ့အချိန်အတွင်းဘုံခွဲတိုက်ခိုက်ဖို့ဦးတည်ခဲ့တာလို့အခင်းဖြစ်ရနေရကရဲအရာရှိတွေကပြောပါရယ်။ဒါပေမဲ့လည်းဘုံခွဲသမားဟာအနာကလဟာပြင်းစေးတစ်ခုကိုဦးတည်တိုက်ခိုက်တာလို့တခြားရဲအရာရှိတွေကဆိုပါရယ်။ ဘယ်နေရာကိုအဓိကဦးတည်တက်ခဲ့တယ်လဲဆိုတာခုထိရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒီဘုံခွဲတက်ခဲ့မှုအတွက်ဘယ်သူမှသူတို့လက်ချက်ဖြစ်တယ်လို့ချက်ချင်းထုတ်ပြောတာမရှိသေးပါဘူး။ဒါပေမဲ့လည်းဖက်ဒရယ်မြို့အနေကရှီယိုက်ဖျားဖူတွေကိုတိုက်ခိုက်တဲ့အလားတူဖျားမျိုးကိုတော့ IS အကြမ်းဖက်သမားတွေကသူတို့လိုရအဖြစ်ပြောဆိုခဲ့ပါတယ်။အီမန်ဘာသာရေးဆရာ12ဦးထဲက800စုနှစ်အတွင်းက9ဦးမြောက်အီမန်မိုဇိုအယ်ခစ်ဟင်ကိုရှီယိုက်အစ္စလမ်ဘာသာဝင်တွေကနှစ်စဉ်လာရောက်ဝတ်ပြုကြတာပါ။လက်တလောနှစ်တွေအတွင်းဘက်ဒရယ်မြို့ကိုထောင်ထောင်ချီတဲ့ဖျားဖူတွေရောက်ရှိလာကြတာဖြစ်ပါတယ်။
အီရန်နိုင်ငံလွှတ်တော်ရဲ့တကြော့ပြန်ရွေးကောက်ပွဲမှာသမရဟူစိန်ရိုဟီနီနဲ့မဟာမိတ်ဖွဲ့ထားတဲ့ပြည်ဝင်ပြောင်းလဲရေးနဲ့သဘောထားအလေလက်ရှိတဲ့နိုင်ငံရေးသမားတွေဟာပြိုင်ဘက်ကွန်ဆာဗေးတစ်အမတ်တွေထက်အမတ်နေရာတွေပုံပုံရရှိထားပြီးဥပဒေပြုရေးပိုင်းမှာထိန်းချုပ်နိုင်မွယ်ရှိနေတယ်လို့တရားဝင်မဟုတ်တဲ့ထုတ်ပြန်ကြေညာချက်တွေအရသိရပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလကပြုလုပ်ခဲ့တဲ့ပထမကြိမ်မဲပေးမှုမှာဘဲကိုစရယ်လောင်းကမှပြပြသားသားအနိုင်မရခဲ့တဲ့အမတ်နေရာ68နေရာအတွက်ရွေးကောက်ပွဲပြန်လည်တင်ကျင်းပတာဖြစ်ပါတယ်။အီရန်ပြည်သူတွေဟာပြီးခဲ့တဲ့တောက်ကြာနေ့ကစပြီးမဲပေးခဲ့ကြပါတယ်။အခုရှင်ပြိုင်နေတဲ့အမတ်နေရာ68နေရာနဲ့ရိုဟီနီကိုလိုလားတဲ့မဟာမိတ်အဖွဲ့က33နေရာရရှိထားပြီးကွန်ဆာဗေးတစ်နိုင်ငံရေးသမားတွေက22နေရာအနိုင်ရခဲ့တယ်လို့အီရန်ပိုင်မီဒီနိုင်ငံပိုင်မီဒီယာတွေကထုတ်ပြန်ခဲ့ပါတယ်။စတဲ့အမတ်နေရာတွေအတွက်တော့ဆက်လက်ရှင်ပြိုင်နေကြဆဲဖြစ်ပါတယ်။ရွေးကောက်ပွဲရလဒ်တွေကိုစနေနေ့ညနေပိုင်းမှာထုတ်ပြန်ကြေညာနိုင်မယ်လို့မျှော်လင့်ရပါတယ်။ဒီရလဒ်ကိုတရားဝင်အတည်ပြုနိုင်မယ်ဆိုရင်တော့ဒါဟာအီရန်နိုင်ငံရေးမှာကြီးမားတဲ့အပြောင်းအလဲဖြစ်လာမှာပါ။2004ခုနှစ်နောက်ပိုင်းပထမဆုံးကြိမ်ဖြစ်ကွန်ဆာဗေးတစ်အမတ်တွေကတဲ့သဘောထားအလေလက်ရှိတဲ့အမတ်တွေကအမတ်နေရာပိုရတာဖြစ်လာမှာဖြစ်ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေစနေနေ့ညဘက်တနင်္ဂနွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကင်ညာနိုင်ငံမြို့တော်နိုင်ရိုဘီမှာရေလွှမ်းမှုမှုကြောင့်လူနေ9ထပ်အဆောက်အုံပြိုကျပြီးလူ9ဦးထပ်မင်းသေဆုံးသွားသလိုအရေးအတွက်အထူးကြမသိရသေးတဲ့လူအတော်များများလည်းပိတ်မိနေပါဗျ။အသက်ရှင်ကျန်ရသူတွေကိုအခင်းဖြစ်ရာနေရာမှာကူညီကယ်ဆယ်ရေးလုပ်သားတွေကလိုက်လံရှာဖွေနေပါဗျ။လူ120ထပ်မင်းကိုကယ်တင်ပေးနိုင်ခဲ့ပြီးသူတို့ဒဏ်ရာတွေကုသပေးဖို့ဆေးရုံကိုပို့ထားရတယ်လို့အာဏာပိုင်တွေကဒီကနေ့စနေနေ့မှာပြောပါဗျ။တောက်ကြနေညာကအဆောက်အုံပြိုကျတဲ့ဖြစ်ရကြောင်းအဆောက်အုံအတွင်းပိုင်းနဲ့သူနဲ့ကရဲ့အိမ်တွေကိုလည်းထိခိုက်မှုရှိတယ်လို့ချက်ချင်းဤအဖွဲ့ကပြောပါဗျ။ပြိုကျသွားတဲ့အဆောက်အုံဟာဝင်ငွေနဲ့မိသားစုအများပြားနေထိုင်ကြတဲ့ဟူရူမာဆိုတဲ့အရာမှသိရှိတာပါ။မိုးတဲထန်စွာရွာသွန်းတာကြောင့်မြို့ရင်းနေရာအတော်များများမှာရေလွှမ်းမှုမှုတွေနဲ့မြေပြိုမှုတွေဖြစ်နေပြီးအခင်းဖြစ်ရာနေရာကိုသွားဖို့ကူညီကယ်ဆယ်ရေးလုပ်သားတွေအခက်တွေ့နေကြပါဗျ။တောက်ကြနေအစောပိုင်းမှာလည်းရေလွှမ်းမှုလို့လူနေရက်ွက်အတွင်းတတိုင်းတစ်ခုပြိုကျတာကြောင့်လူ3ဦးသေဆုံးခဲ့ပါသေးတယ်။ကညာနိုင်ငံမှာလူလတ်တန်းစားများပြားလာတဲ့အတွက်မြို့ရင်းအိမ်ကြီးလိုအပ်ချက်တွေလည်းတိုးလာနေတာပါပြီးခဲ့တဲ့နှစ်အတွင်းအဆောက်အုံအတော်များများပြိုကျပြီးဒါဇင်နဲ့ချီလူသေးဆုံးမှုဖြစ်ပွားခဲ့ပြီးတဲ့နောက်နေရိုဘီမြို့အတွင်းလက်တလောတဟုံထိုးတိုးလာတဲ့လူနေအိမ်တွေနဲ့ဆက်လို့ရေးပစ္စည်းတွေရဲ့အရေးအသွေးနဲ့ပတ်သက်ပြီးတော့လည်းမိခွန်းထုတ်စရာတွေဖြစ်လာပါတယ်ပြီးခဲ့တဲ့နှစ်အတွင်းအဆောက်အုံ၈လုံးပြိုကျပြီးလူ15ဦးထက်မနည်းသေဆုံးသွားပြီးတဲ့နောက်နိုင်ငံတော်ဝန်လုံးကအဆောက်အုံတိုင်းကိုစစ်ဆေးရေးဝင်ဖို့ကညာသမရဥရူရူကညာတာကအမိန့်ထုတ်ပြန်ခဲ့ပါတယ်ရှင်
နျူကလ িয়ার နည်းပညာနဲ့ပတ်သက်လို့ကန့်သက်သတင်းဆက်လက်တွေကိုတရုတ်အစိုးရကိုပြည့်ရဖို့တရုတ်နိုင်ငံကိုတွားရောက်ခဲ့တာကိုအမေရိကန်အစိုးရဝန်ထမ်းဟောင်းကဝန်ခံခဲ့တယ်လို့တရားရုံးကတောက်ကြနေကကြေညာပါတယ်။အမေရိကန်အစိုးရပိုင်းတက်စစ်ဝန်ဆောင်မှုလုပ်ငန်းဖြစ်တဲ့ Tennessee Valley Authority Corporation အတွက်မန်နေဂျာအဖြစ်လုပ်ကိုင်နေစဉ်အတွင်းနျူကလ িয়ার သတင်းဆက်လက်တွေကိုတရုတ်အစိုးရကိုရောင်းချခဲ့တယ်လို့ချိန်နင်းကွိုင်းကဝန်ခံခဲ့တာကိုဘိုဟိုဆိုရမှတ်တမ်းနေမှာတွေ့ရမှာပါအမေရိကန်နိုင်ငံပြင်ပမှာနျူကလ িয়ার ပစ္စည်းထုတ်လုပ်ဖို့တရားမဝင်ပူးပေါင်းပါဝင်မှုစွဲချက်တစ်ခုအပြင်ပြပအစိုးရအတွက်တလျို့ပြုလုပ်မှုစွဲချက်နောက်တစ်ခုနဲ့ပါကွိုင်းကိုတရားစွဲဆိုထားတာဖြစ်ပါတယ်အဲ့ဒီတရားစွဲဆိုချက်တွေကိုတစ်နှစ်ကျော်ချိတ်ပိတ်ထားတာလည်းဖြစ်ပါတယ်ထိုင်ဝမ်နိုင်ငံဒေသခံဖြစ်တဲ့ကွိုင်းကိုသူ့ရဲ့မိတ်ဆွေဟောင်းဖြစ်တဲ့တရုတ်နိုင်ငံဘွားအမေရိကန်နျူကလ িয়ার အင်ဂျင်နီယာဆူဟိန်ဟိုနဲ့အတူတရားစွဲဆိုထားတာဖြစ်ပါတယ်။နျူကလ িয়ার နုပညာတွေကိုတရုတ်ဆိုရကိုရောင်းချပေးရအောင်ကိုအိုင်ကိုဟိုကစီယုံသိမ့်သွင်းခဲ့တယ်လို့အမေရိကန်ဆိုရကဆွဆွဲထားတာဖြစ်ပါတယ်။
အမေရိကန်နိုင်ငံမှာချင်းချောင်းဖြစ်တဲ့ဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရတာကြောင့်တိုက်ဆုံမှုတစ်ခုကိုပထမဆုံးမှတ်တမ်းတင်နိုင်ခဲ့ပါရယ်။တိုက်ဆုံသားသူဟာအမေရိကန်ပိုင်းပေါ်တိုရီကိုကျွန်းကတက်ကြီးပိုင်းအမျိုးသားတဦးဖြစ်ပါရယ်။ပေါ်တိုရီကိုမှာဇီကာရောဂါပိုးပြန့်ပွားမှုဖြစ်နေတာလားအတော်ကြာနေပြီးလူနာတဒါဇင်ထက်မနည်းဟာဆေးရုံသက်ကုသဖို့လိုအပ်တဲ့အခြေအနေဖြစ်နေပါရယ်။ပြီးခဲ့တဲ့နိုဝင်ဘာလ၁ရက်ကနေဧပြီလ၁၅ရက်အတွင်းဇီကာရောဂါဖြစ်ပွားမှု683ခုရှိခဲ့တယ်လို့အမေရိကန်ရောဂါထိန်းချုပ်ရေးစင်တာ CDC ကထုတ်ပြန်ထားပါရယ်။အရွယ်ရောက်ပြီးသူတွေအတွက်တော့ဇီကာရောဂါကြောင့်ဆုံးရသူတိတ်နေပါတယ်လို့လက်ခံထားကြပါရဲ့ရှင်
တနက်ကြောင်ဖြစ်ရတဲ့အကြမ်းဖက်တိုက်ခိုက်မှုတွေရှော့ချရေးအတွက်သမ္မတဘားရက်အိုဘားမားရဲ့အဆိုပြုချက်တွေကိုစတင်အကောင့်ထည့်ဖော်နိုင်မှုအတွက်အရေးကြီးတဲ့တိုးတက်မှုတွေရခဲ့တယ်လို့အိမ်ပြူတော်တာဝန်ရှိသူတွေကပြောပါတယ်။တနက်ဝယ်သူတွေရဲ့နောက်ကြောင်ရာဇဝင်ကိုပို့ပြီးတင်းတင်းကျပ်ကျပ်စစ်ဆေးစေဖို့အတွက်အစိုးရအနေနဲ့ပို့ပြီးထိရောက်လှုပ်ဆောင်နိုင်မှုခုနှစ်စောပိုင်းကသမ္မတကနှိုးဆော်ခဲ့တာပါ။တနက်ကင်ဝင်းရှိသူတွေတနက်ပြက်ကိုပြစ်ခတ်လို့လုံးဝမရအောင်ဒါမှမဟုတ်ခတ်ခဲအောင်လုပ်ထားမဲ့ smart gun လို့ခေါ်တဲ့နည်းပညာတွေကိုဖန်နီးပြီးအသုံးပြုကြဖို့သမ္မတအိုဘားမားကလိုလားနေပါတယ်တနက်ကင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အမေရိကန်နိုင်ငံမှာနှစ်တိုင်းလူထောင်နဲ့ချီပြီးတည်ဆုံနေတာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA နောက်ဆုံးရနိုင်ငံကသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်းတို့ချီညာပေးတော့တာဖြစ်ပါတယ်အခုတော့သတင်းဆောင်မတွေကိုတင်ဆက်ပြတော့ပါမှာအရင်ဆုံးတော့ပြည်တွင်းငြိမ်းချမ်းရေးနဲ့သက်ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာတိုင်းဒေသလက်နက်ကိုင်တွေထဲအင်အားအကြီးဆုံးဖြစ်တဲ့ UWSA ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့တာဝန်ရှိသူတွေကိုဝါဒေသပန်ဆက်မှာတွေ့ရောက်တွေ့ဆုံခဲ့ပြီးညီညာရေးအလားအလာတွေအပေါ်အချက်အလက်စုဆောင်းမှုတွေလုပ်ခဲ့ကြပါတယ်ပြည်သူ့လွှတ်တော်တိုင်းဒေသရေးရာနဲ့ညီညာရေးဖော်ဆောင်ရေးကော်မတီဝင်တဦးလည်းဖြစ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်သူဦးစိုးထေးဦးဆောင်တဲ့၃ဦးပါအဖွဲ့တွေ့ရောက်ခဲ့တာဖြစ်ပြီးတော့ဒါဟာညီညာရေးလုပ်ငန်းတွေအတွက်အခိုင်အမာအချက်အလက်ရယူတဲ့သဘောဖြစ်တယ်လို့သိရပါတယ်။ပန်ဆန်းကနေမကြာခင်ကပဲပြန်ရောက်လာတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိုးထေးကိုကိုသားညုံကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။ကော်မတီရဲ့လုပ်ငန်းတာဝန်တွေတော်တော်ကြွားဖြစ်လာအောင်ဆိုရင်အချက်အလက်ဖော်ပြတဲ့တွင်ကျွန်တော်တို့ကိုယ်တည်းနဲ့လူကဒါကိုယ့်အကူတာဝန်ယူပြီးတော့ဆုံးဖြတ်တဲ့သဘောပေါ့တင်မလာကြီးကလည်းမျိုးသားညီညာချင်းရေးတို့ပြည်သူညီညာရေးတို့တော့ဒါကတကယ်ပုဂ္ဂိုလ်ကလည်းဒါပြည်သူညီညာရေးတို့ဒါဟိုမျိုးသားညီညာချင်းဒီလိုပဲပြောတော့ကျွန်တော်တို့ကဒီဟာတွေကိုဟိုအောက်ခြေအနေပေါ်ဆောင်ပေးတဲ့သဘောပါပဲဒီဒီအတိုင်းပင်ကပုဂ္ဂိုလ်ကိုယ်တိုင်ရောတမန်ကြီးကိုယ်တိုင်ဆိုသူတို့ဆွေးနွေးပြီးမှသူတို့ကဟိုတမတော်နဲ့လည်းအခြေလက်ဆွေးနွေးပြီးမှဒါတွေချမှတ်မဲ့သဘောရှိပါတယ်အကျွန်တော်တို့ကလည်းဒီလိုဖြစ်လာအောင်ပေါ့ဆက်ရရပြီလို့ဒီလာကဖြစ်လာအောင်ကျွန်တော်တို့ကဒီတောင်ကိုထားဆောင်တဲ့သဘောပါပဲ
ဟုတ်ကဲ့အဲ့တော့လွတ်တော်အနေနဲ့သွားတဲ့သဘောပေါ့
ဟုတ်တယ်ဟုတ်ကဲ့
အဲ့တော့ဟိုသွားတဲ့အခါမှာဘယ်သူတွေနဲ့တွေ့ပြစ်ပါသလဲခင်ဗျဟ
ိုဥက္ကရာဥပောက်ယူချားတို့ကတော့သူကကျမကြီးကရှေ့ဟုတ်တဲ့သဘောဒီတစ်ခါမှာဟဲ့အဲ့ဒါသူတို့ပြင်းတော့တွေ့ဘူးနောက်သူဥက္ကရာသူရှောက်နေတယ်အဲသူနဲ့တွေ့တယ်နောက်သူအဲ့ပါဆက်မှရှိတဲ့အဲပေါ်လီဂျူတို့အဖွဲ့ဝင်တွေပါအဲ့ဒီအလုံး6ရောက်လောက်နဲ့ကျွန်တော်တွေ့ပါတယ်ကျွန်တော်ရောက်တဲ့အချိန်မှာသူကဟိုဤဟိုဘောကောင်မျိုးတယောက်ကဟိုပါလေဆုံးသွားတာလေဒါရင်းနဲ့သူတို့ကမအားလက်ကြကျွန်တော်တို့ကစောင့်နေရတာပေါ့လေအဲ့ဒီမှာတော့အများကြီးနဲ့တွေ့ရတာပေါ့သူမိတ်ဆက်ပြပါလေ
ဦးစိုးထေးတို့ကဗနီးယားလောက်ကြာသွားလေတော့
ကျွန်တော်ရောက်တာ25ရင်းနေပြန်လာ29ရင်းနေပေါ့ပါစားမြစ်ပေါ်တဲ့ဟိုညဉ့်ရေးဥယင်တို့ပါလို့ကျွန်တော်တို့မြစ်စဂိတ်တို့ကျွန်တော်ပြတ်ပြပါသူတို့တွေကဘူဂျီတွေရဲ့သဘောထားကိုသိအောင်လို့ကျွန်တော်တို့ကကိုယ်တိုင်သွားပြီးတော့မှလိမ့်လာတဲ့သဘောပေါ့ဒီမှာပြန်ပြီးတော့ကျွန်တော်တို့ဘူဂျီတွေကိုပြန်ပြပြမယ်ကြာ
ဦးစိုးထေးတို့တီမီခေါင်းပြီးတော့ UWSA နဲ့အခုအစိုးရတင်းနဲ့ဆက်ဆံရေးအလားအလာဘယ်လိုရှိနေလဲလာလာကောင်းပါလားခက်ခဲမဲ့သဘောရှိပါလား
လာလာတော့သူတို့ကတော့ဟိုမဟုတ်လေသူတို့ကကြိုးစုံထောက်ခံတာဟိုတော့သူတို့ကလုံးဝဟိုယာနှုတ်ပြေပေါ့ဥက္ကဋ္ဌဥပောက်ယူချားရတယ်ဒီဒေါက်တာကြီးကိုပုဂ္ဂိုလ်ကြီးကဟိုအတော်လေးကိုလေးစားတယ်ဆိုတာကျွန်တော်တို့သိရတယ်လေအရင်ကဒီပါတီနဲ့လည်းမဟုတ်ဘူးတပ်မတော်နဲ့လည်းသူတို့ကဟိုအရှင်ပြေအောင်ဆက်ဆံမဲ့သဘောရှိတာပေါ့
ဟုတ်ကဲ့ဦးစိုးထဲတို့ခုသွားတဲ့ခါမှာကောတပ်မတော်နဲ့ကောညှိနှိုင်းဆောင်ရွက်မှုရှိပါလားခင်ဗျ
ကျွန်တော်တို့ကပြပုံကြီးသွားတာလေတာဝန်ကြီးကြီးမားနဲ့သွားတာမဟုတ်ပါတီနေတဲ့ဟိုပါတီဝင်တူအနေနဲ့လွတ်တော်ကိုယ်စားလှယ်တူအနေနဲ့ကျွန်တော်တို့ကသွားတာတပ်မတော်ကခိုင်းလို့သွားတာမဟုတ်လေ
ဟုတ်ကဲ့အဲ့တော့ NLD ရဲ့သဘောထား NLD ရဲ့ဆေးလွတ်မှုလည်းမပါဘူးပေါ့
ဟိုတိုက်ရိုက်ကြည့်တော့မပါဘူးဗျာဒါကျွန်တော်တို့ကဒါသွားပြီးတော့အစတင်ပြီးတော့ဆက်ဟိုစတင်ပြီးတော့ဆောင်ရက်တာဟုတ်လို့မလားတရားဝင်ဟိုနောက်လုပ်ဖို့ကြားတဲ့ခါကျတော့ဒါစဉ်းစားမဟုတ်ဘူးဒီတွစီချက်ပုံမှာမူတည်ပြီးတော့ဒါတို့လူကြီးတွေစဉ်းစားနေတယ်ပေါ့ကျွန်တော်တို့ကကျွန်တော်တို့တွစီချက်ကိုပုံနာချက်တွေကိုကျွန်တော်တို့ကပြန်ပြီးတော့မှပြန်ပြီးတော့ပြတင်းပို့မှာပေါ့
ဒေါန်ဆန်းစုကြည်ကညီညာရင်ညီလာခံတရားခေါ်ယူနိုင်ဖို့နှစ်လအတွင်းမှာကြိုးစားမယ်လို့ပြောသွားတာရှိပါတယ်ဒီပုံမှာ UWSA ဘက်ကတုံ့ပြန်မှုဟုတ်ကဲ့ UWSA ရဲ့တုံ့ပြန်မှုကဘယ်လိုရှိပါလဲအဲ့ပုံမှာ
တော့ဒီကတော့တရားဝင်ဖိတ်တာမဟုတ်သေးဘူးလေ
ဟုတ်ကဲ့
ကျွန်တော်တို့ကဒီဥစ္စာအစီအစဉ်တော့ရှိတယ်ဒါလေးကို ဒီကျင်းနေလို့စဉ်းစားရဖို့တိုက်တော့မှာလေပေါ့ဒီလောက်ပဲကျွန်တော်တို့ကလည်းတိုးတိုးနဲ့လူရင်းတော့ပဲတရားစုကမခွဲထွက်ဘူးဒါအရင်တည်းကတို့ကချမှတ်ပြီးသားပေါ့ငင်းချမ်းနဲ့ငင်းချမ်းပဲတို့ရဲ့လူလားချက်တွေကိုတောက်ဆူသွားမယ်အဲဒါငင်းချမ်းကြီးကတို့ကချင်းချမ်းပေးပြီးသားတရားစုပေါ်မှာရောဒီအစိုးရပေါ်မှာရောဒီလူစုကနေတစ်ခက်နဲ့ထောက်ခံလိုက်တဲ့အစိုးရပေါ်မှာဒီတို့လည်းလူလားထောက်ခံတယ်ကျိုးစိုးတယ်ဆိုတော့တို့မကြခဏပေါ့လေ
စိတ်စိ
တ်ကိုတို့ကပြောပါတယ်
ပြည်သူ့လွတ်တော်တိုင်းသားရေးရာနဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီဝင်ဦးဖြစ်တဲ့ဦးစိုးထေးကိုကုသညုံကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။အပတ်စဉ်ကဏ္ဍတွေကိုအလဲမပေးခင်မှာရခိုင်ပြည်နယ်ဘက်ကသတင်းတပုတ်ကိုလည်းဆက်ချင်ပါတယ်။ရခိုင်ပြည်နယ်အစိုးရတည်းရဲ့ရတ္တရာစီမံကိန်းစတင်ပြီလို့ရခိုင်ဝန်ကြီးချုပ်ကကြေညာလိုက်ချိန်မှာပဲရခိုင်မှာအရေးကြီးဆုံးအရင်လုပ်ရမယ့်အလုပ်ကငြိမ်းချမ်းရေးနဲ့နယ်မြေတည်ငြိမ်ရေးအ мян ဆုံးအလေးနဲ့ထားဖော်ဆောင်ရမှာဖြစ်တယ်လို့ရခိုင်လူမှုအဖွဲ့တွေကပြောဆိုလိုက်ပါတယ်။စည်ရဲတမနေစေရခိုင်ပြည်နယ်အတွင်းတရားခံပြည်သူတွေအသက်အိုးအိမ်လုံခြုံရေးနဲ့စစ်ရှောင်ဒုက္ခသည်တွေကူညီကယ်ဆယ်ရေးအရေးကြီးလို့အချက်တွေကိုထောက်ပံ့ပေးဖို့ကိုလည်းရခိုင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရကိုတောင်းဆိုခဲ့ကြပါတယ်အသေးစိတ်ကိုတော့မတ်စုမွန်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဟုတ်ပါတယ်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူဦးဆောင်နဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့ကရခိုင်ပြည်နယ်တွင်းရခိုင်ပြည်နယ်အစိုးရသက်လက်ထက်ရက်တရာစီမံကိန်းကိုမူငါးချက်နဲ့ကော်မတီတွေဖွဲ့ပြီးတော့စတင်အကောင်အထည်ဖော်နေပြီလို့ဧပြီလ29ရက်နေ့ကသတင်းစာရှင်းလင်းပွဲတရက်ကျင်းပပြီးတော့ရှင်းလင်းခဲ့ပါတယ်ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးလမ်းမဆက်သွယ်ရေးကျန်းမာရေးပညာရေးစာတာတွေကိုအကောင်အထည်ဖော်ဆောင်ရွက်သွားမယ်လို့ရခိုင်ဝန်ကြီးချုပ်ကပြောဆိုသလိုရခိုင်ပြည်နယ်တွင်းလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးလည်းနယ်မြေတည်ငြိမ်အေးချမ်းအောင်ဆောင်ရွက်နေတဲ့အကြောင်းပြည်내လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးဘက်ကရှင်းလင်းခဲ့ပါတယ်။အခုလိုမျိုးရခိုင်ပြည်နယ်အစိုးရဘက်ကရက်တရာစီမံကိန်းစတင်နေပြီလို့ကြေညာလိုက်ချိန်မှာပဲရခိုင်ပြည်နယ်မှာအရေးအကြီးဆုံးစလုပ်ရမယ့်အလုပ်ကငင်းညာရေးနဲ့ဒေသတွင်းနယ်မြေတည်ငြိမ်အေးချမ်းလုံခြုံရေးဖြစ်တယ်လို့ရခိုင်လူမှုရေးအသင်းအဖွဲ့တွေကပြောဆိုလိုက်ပါတယ်။ပဋိပက္ခပေါင်းစုံနဲ့အစအစအရာရာဖွံ့ဖြိုးတိုးတက်မှုနောက်ကျနေတဲ့ရခိုင်ပြည်နယ်တွင်တည်ငြိမ်အေးချမ်းအောင်လို့ရခိုင်ပြည်နယ်အစိုးရအနေနဲ့ဦးစားပေးဆောင်ရွက်ပေးစီလိုပါတယ်လို့ရခိုင်စာပေနဲ့ယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါ်စောခင်ထင်းက VOA ကိုပြောပါတယ
်အရင်တော့လည်းအန်ဒရိုရခိုင်ဒေသဟာဒုက္ခပေါင်းမျိုးစုံကိုခံလာရတယ်ဒီကြားထဲမှာစစ်ပွဲဖြစ်လိုက်မယ်ဆိုလို့ရှိရင်အန်ဒရိုရခိုင်ပြည်သူလူတို့ရဲ့ခံရတဲ့ဒီခံစားချက်ကအမတန်မှပဲရင်းနှစ်စရာကောင်းလာပါတယ်ဒါကြောင့်မို့ပြည်သူလူတို့ရဲ့ဆန္ဒကိုအန်ဒရိုကြီးတဲ့အခါမှာပြည်သူလူတို့ကဒီလိုမငြိမ်းချမ်းတဲ့ဘဝမတည်ငြိမ်တဲ့အခြေအနေမျိုးကိုပြည်သူလူတို့တူမှမလိုလားပါဘူးဒီလိုပဲအန်ဒရိုဘက်ကလူမှုရေးအဖွဲ့အစည်းတွေကလည်းဒါတွေကိုမပြစ်စစ်ချင်ပါဘူးဒါကြောင့်မို့အန်ဒရိုရခိုင်ဒေသကိုကွန်ပျူတာတက်ဖို့အားယူရမယ့်အချိန်မှာဒီဒုက္ခမှထပ်ပြီးမပြည့်စင်ခြင်းမှာဘူးအထူးသဖြင့်ဒီစစ်ဖြစ်နေရတာကိုမပြည့်စင်ခြင်းဘူးငြိမ်းချမ်းချာကိုပဲအတူတူလိုပါတယ်ဒါပြည်နေအစိုးရပဲဖြစ်ဖြစ်စီတောင်စုအစိုးရပဲဖြစ်ဖြစ်ဒီငြိမ်းချမ်းစွာနေနိုင်ဖို့အရေးကိုပဲဦးစားပေးပြီးတော့အန်ဒီတို့ပြည်သူလူထုနဲ့လက်တွဲပြီးတော့ဆောင်ရွက်ကြပါမယ်လို့
ရခိုင်ပြည်နယ်တွင်းရက်တရာစီမံကိန်းစတင်ချိန်အရေးတကြီးနဲ့အရင်ဆုံးဆောင်ရွက်ပေးတင်တာကတော့လက်တလောရခိုင်ပြည်နယ်တွင်းတိုက်ပွဲတွေကြောင့်ထွက်ပြေးနေရတဲ့ရခိုင်စစ်ရှောင်ဒုက္ခသည်တွေအရေးဖြစ်တယ်လို့လည်းရခိုင်မျိုးသားကိုရဲ့ဥက္ကဋ္ဌဦးတင်ထူအောင်ကပြောပါတယ
်ဒီရက်တရာစီမံကိန်းတော့မှာတော့ခိုင်ပြည်နယ်မှာအရေးကြီးတဲ့ပြဿနာတွေကတော့အများကြီးရှိပါတယ်ဒါပေမဲ့ကျွန်တော်လက်တလောပြင်ဆင်ရမယ့်ပြဿနာကတော့စစ်ရှောင်ဒုက္ခသည်ရေးကိစ္စနောက်ပြီးတော့ခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးကိစ္စနောက်ပြီးတော့ခိုင်ပြည်နယ်လုံခြုံရေးနောက်ပြီးတရားဥပဒေစိုးမိုးရေးနောက်ပြီးတော့မှကျွန်တော်တို့ဖွံ့ဖြိုးတိုးတက်ရေးတွေပေါ့နော်အခြေခံစောင့်လို့နောက်ပြီးတော့ကျွန်တော်တို့ရာသီအတိုင်းအခွင့်အရေးတွေပေါ့နော်ဒီသဘောပတ်ဝန်းကျင်နဲ့ပတ်သက်တာတွေဒါတွေကတော့ကျွန်တော်တို့ပေါ်ဆောင်သွားရမယ့်ကိစ္စတွေပေါ့ဒီလိုမြင်တယ
်စစ်ရေးတင်းမာနေစေရခိုင်ပြည်နယ်တွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးတိမ်းရှောင်နေရစေရာချီတဲ့စစ်ပြေးဒုက္ခသည်တွေကိုကယ်ဆယ်နေရာချထားရင်းနဲ့သူတို့ရဲ့လူနေမှုဘဝပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအမြန်ဆုံးဆောင်ရွက်ပေးဖို့ရခိုင်ပြည်နယ်အစိုးရကိုတိုက်တွန်းသလိုအရက်ဖက်ရခိုင်လူမှုအသင်းအဖွဲ့တွေနဲ့နိုင်ငံရေးပါတီတွေပူးပေါင်းပြီးဝိုင်းဝန်းပံ့ပိုးကူညီဆောင်ရွက်နေကြပါတယ်လို့လည်းရခိုင်စာပေနဲ့ယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါ်စောခင်တင်ကပြောပါတယ
်လုံခြုံရေးကတော့အဓိကပါပဲစစ်ဆောင်ဒေသပြည်သူလူတွေပေါ့အနေနဲ့ပေါ့နော်တနည်းအားနဲ့တနည်းအားပြောင်းရွှေ့ရတဲ့ဒုက္ခကိုအန်ဒီတို့မဖြစ်စေချင်ပါဘူးဒါကြောင့်မို့လို့ဒီလိုပြောင်းရွှေ့ရမယ့်ဒုက္ခကိုလေဒီပြည်သူလူထုကတကယ်ကိုမလိုလားပါဘူးအထူးသဖြင့်အန်ဒီတို့ရခိုင်ဒေသမှာစစ်ဖြစ်လာရတဲ့အခါမှာသူတို့ဒီရော်လေးတွေကိုသူတို့ရဲ့နေရာလေးတွေကိုစွန့်ခွာရမှာသူတို့အရန်ပဲစိုးရင်ပူပန်နေကြပါတယ်ဒါကြောင့်မို့အန်ဒီတို့ကတော့ဘာပဲဖြစ်ဖြစ်ပေါ့နော်အေးညံ့ညင်းညင်းချမ်းချမ်းဖြစ်အောင်ပဲသဘောတရားတစ်ခုကိုကြောင်းနဲ့ပြောင်းညှိနှိုင်းပြီးတော့ညင်းချမ်းမုံရအောင်ပဲလှုပ်ဆဲချင်ပါတယ
်ဒါအပြင်တိုက်ပွဲဖြစ်နေချိန်မှာဒေသခံရခိုင်ပြည်သူလူထုကိုပေါ်တာခိုင်းစေတာမျိုးမတင်ကားမှုတွေနဲ့ဖမ်းဆီးနှိပ်စက်စ စစ်စစ်ရေးယူတာမျိုးတွေကိုရပ်တန့်ပေးဖို့ကိုလည်းရခိုင်မျိုးသားကိုရဲ့ဥက္ကဋ္ဌဦးတင်ထူအောင်ကတောင်းဆိုပါတယ်
။တိုင်းရင်းသားတွေဘဝနဲ့ဆန္ဒကိုအလေးထားဖို့လိုအပ်တယ်။တစ်ချက်နောက်ပြီးတော့ဒီဟာကိုဖြစ်ချင်းတဲ့အခါမှာနှစ်ဖက်စလုံးအနေနဲ့ကိုလက်ရှိစစ်ကိုဖြစ်နေတဲ့အချိန်တားတွင်းမှာပေါ့နော်ဂျနီဗာကွန်ဗင်းရှင်းလို့ခေါ်တဲ့နိုင်ငံကဒီပြဿနာလိုက်နာရမယ်စစ်ဖြစ်တဲ့အခါနဲ့လိုက်နာရမယ်စီးပွားစည်းကမ်းတွေရှိတယ်။ဒါတွေကိုကျွန်တော်လိုက်နာဖို့လိုအပ်တယ်။အရက်သားပြစ်မှတ်တွေကိုကျွန်တော်တို့အထူးသဖြင့်ထိခိုက်အောင်မလုပ်ဖို့အရေးကြီးတယ်။ဒါကိုအဓိကကျွန်တော်တို့ပြောချင်ပါတယ်။အဲ့တော့ပြည်နယ်စိုးရအနေနဲ့လည်းတော့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအခက်အခဲဘယ်လိုပဲရှိရှိပေါ့နော်။ဒီဟာကိုကျော်လွှားနိုင်လိမ့်မယ်လို့ကျွန်တော်တို့ယုံကြည်တယ
်။အခုဆိုရင်တော့ရခိုင်ပြည်နယ်အတွင်းတိုက်ပွဲဖြစ်ပွားရာဒေသတွေကနေဒေသခံရခိုင်ပြည်သူလူထုဟာယာနဲ့ချီပြီးဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပြီးယာယီစစ်ပြေးဒုက္ခတွေစခန်းတွေဖွင့်လှစ်ပေးထားပြီးသူတို့အတွက်လိုအပ်တဲ့စာဝတ်နေရေးခက်ခဲတွေကိုဖြည့်ရှင်းပေးနေရတာဖြစ်ပါတယ်။ဒါကြောင့် NND အစိုးရအသစ်ဦးစားပေးဖော်ဆောင်မဲ့ငြိမ်းချမ်းရေးကိုအမြန်ဆုံးကောင်ထည့်ဖော်ဆောင်ရပြီးတော့စစ်ပွဲတွေကိုချက်ချင်းရပ်တဲ့အပြုသဘောဆောင်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေအမြန်ဆုံးလှုပ်ဆောင်ကြဖို့ကိုရခိုင်လူမှုအသင်းဖွဲ့များပူးပေါင်းကော်မတီရန်ကုန်ကတိုက်တွန်းလိုက်ပါတယ်ရှင်။
ရခိုင်ပြည်နယ်လူမှုဖွဲ့တွေကပြည်နယ်အတွင်းလုံခြုံရေးနဲ့တည်ငြိမ်ရေးဦးစားပေးလှုပ်ဖို့ပြည်နယ်ဆိုရကိုတောင်းဆိုလိုက်တာနဲ့ပတ်သက်ပြီးတော့အဆုမွန်ပြောပြသွားတာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေစနေညဘက်မြန်မာဘာသာစီစဉ်တွေကိုည10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ blogger ပြောသမျှအစီအစဉ်ကိုနားဆင်ရဖို့အလဲရောက်ပါပြီ။မတ်စုမြတ်မောင်ကစီစဉ်တင်ဆက်ပြီးတော့ကိုသားညုံနဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ။
ဘာပေါ်မှာမတန်ဆွမ်းတဲ့သူပေါင်းကတန်းတစ်ထောင်လောက်ရှိတယ်ဆိုပဲကိုသားညုံရေမတန်ဆွမ်းသူတွေအတွက်အလောက်ကင်ခွင့်လန်းကကြတော့အမေရိကန်လိုမျိုးနိုင်ငံမှာတော့မအပြည့်အဝမရကြဘူးတဲ့ကုလသမဂ္ဂရဲ့စည်ရင်းတွေအရဆိုရင်အမေရိကန်မှာရှိတဲ့မတန်ဆွမ်းသူ90ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလောက်အထိအလောက်လက်မဲ့ဖြစ်နေကြတာတဲ့
ဖွံ့ဖြိုးဆဲနိုင်ငံတွေမှာဆိုရင်ပိုတော်မှစိုးတည်တယ်မစိမျက်မော်ရဲ့အလောက်လက်မဲ့ဖြစ်နေတဲ့မတန်ဆွမ်းသူက80ရာခိုင်နှုန်းကနေပြီးတော့90ရာခိုင်နှုန်းလောက်အထိကိုရှိနေတာတဲ့ဗျ
အဲ့လိုမျိုးမတန်ဆွမ်းဖြစ်နေကြတဲ့သူတွေအတွက်လိုအပ်တဲ့အထောက်အကူပစ္စည်းမျိုးတွေဆိုလို့ရှိရင်လေဖွံ့ဖြိုးဆဲနိုင်ငံတွေမှာဒီလက်လန်းမိနိုင်တဲ့သူက9ရာခိုင်နှုန်းကနေ15ရာခိုင်နှုန်းလောက်အထိပဲရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောတယ်ရှင
့်အဲ့ဒါကြောင့်မလို့လေသူတို့လိုမျိုးဒီကိုယ်လေးရပ်တည်နိုင်ဖို့အခက်ခဲရှိတဲ့မတန်ဆွမ်းသူတွေကိုနည်းပညာနဲ့အကူအညီတွေပေးဖို့ဆိုပြီးတော့ Google ကုမ္ပဏီကအမေရိကန်ဒေါ်လာတန်း20အကုန်ခံပြီးတော့ထောက်ပံ့သွားမယ်လို့ကြေညာခဲ့တာပဲဗျ
ဟုတ်တယ်ကိုသားညုံရဲ့ဒီ Google ရဲ့ Prahita လုပ်ငန်းတွေကိုအာယုံဆိုင်လုပ်နေတဲ့ google.org အဖွဲ့အစည်းကနေပြီးတော့မတန်ဆွမ်းသူတွေအသုံးဝင်နိုင်မဲ့နည်းပညာတွေကိုတီထွင်ဖန်တီးနေတဲ့ Prahita အဖွဲ့အစည်းပေါင်း29ခုကိုရမုံငွေစုစုပေါင်းဒေါ်လာတန်း20ပေးမှာရှင့်အဲ့ထဲကအဖွဲ6ခုဆိုလို့ရှိရင်တစ်ဖွဲ့တည်းကိုဒေါ်လာ1000ကျော်စီတောင်ရကြမယ်ရေဘူးရဆိုရင်တော့ဒီတစ်ဖွဲ့ကိုဒေါ်လာ9သိန်းခွဲရမုံငွေပေးမှာပေါ့
သူတို့ရမုံငွေပေးတဲ့အဖွဲ့တွေကနိုင်ငံပေါင်း90ကျော်မှရှိတဲ့မတန်ဆန်းသူတွေရဲ့အခြေအနေတွေတိုးတက်အောင်လို့အကူအညီပေးနေတဲ့အဖွဲ့တွေဖြစ်တယ်လို့ google.org အဖွဲ့ကြီးကပြောတယ်မဆုမြတ်မောင
်ရဲ့မတန်ဆွမ်းသူတွေကိုကိုကိုပို့ပြီးတော့မှဒီအားကိုရပ်တည်နိုင်ဖို့နဲ့အခွင့်အလမ်းတွေပို့ပြီးရှိလာစေဖို့ရည်ရွယ်တဲ့အဒီအစီအစဉ်ကသူတို့ရဲ့ Google Impact Challenge ဆိုတဲ့စီမံကိန်းရဲ့တစ်စိတ်တစ်ပိုင်းပဲကိုသားညုံရဲ့အခုသူတို့ရမုံငွေပေးလိုက်တဲ့အဖွဲ့တွေကဒီမတန်ဆွမ်းသူတွေအတွက်ကူညီဖို့ကြိုးစားနေတဲ့အပိုင်းမှာကဏ္ဍ5မျိုးခွဲထားတဲ့ပညာရေးဆက်ဆံရေးလှုပ်ရှားသွားလာနိုင်ရေးအမိအခိုးကင်းကင်းနဲ့ရပ်တည်နိုင်ရေးနဲ့အလောက်အကင်အခွင့်အလန်းတွေရနိုင်ရေးဆိုပြီးတော့မှကဏ္ဍတွေကိုခွဲထားတာပ
ါဆင်းရဲမွေးတည်မှုနဲ့မညီမျှမှုကိုဖြည့်ရှင်းတဲ့နေရာမှာ Google ကနည်းပညာပြဿနာဖြည့်ရှင်းသလိုမျိုးဖြည့်ရှင်းရမယ်လို့မှတ်ယူထားတာဖြစ်တယ်လို့ Wired Magazine ရဲ့စောင်းပါမှာသုံးသပ်ပါတယ်မတန်ဆွမ်းသူတွေလိုလိုအပ်ချက်တွေရှိနေတဲ့လူတွေအတွက်နည်းပညာတွေကိုစမ်းသစ်တီထွင်မှုတွေလုပ်ပြီးတော့တခြားသူတွေနဲ့ရင်မောင်တိုင်းနိုင်စေရမယ်ဆိုတာက Google ရဲ့ရည်မှန်းချက်တစ်ခုဖြစ်ပါတယ်တဲ့မတန်ဆွမ်းသူတွေရဲ့ဘဝတွေတိုးတက်စေဖို့ google.org ကနည်းပညာကျွမ်းကျင်မှုနဲ့ကူညီတဲ့နေရာမှာသူတို့အတွက်လည်းထူးခြားတဲ့စင်ခေါ်မှုတွေကိုကျင်းပစေတယ်မဟုတ်လားဗ
ျဝန်ဆောင်မှုနဲ့နည်းပညာအကျိုးကိုမတန်ဆွမ်းသူတွေပို့ပြီးတော့မှဒီကြဲကြဲပြန့်ပြန့်ရရှိခံစားနိုင်မယ်ဆိုလို့ရှိရင်သူတို့ရဲ့ဘဝတွေအနည်းနဲ့အများတိုးတက်လာနိုင်တယ်လို့ google.org ကပြောပါတယ်အဲ့ဒါကြောင့်လဲအခုလိုမျိုးဒီ Prahita အဖွဲ့တွေကိုရန်မုံငွေတွေထောက်ပံ့ပေးပြီးတော့မှမတန်ဆွမ်းတဲ့သူတွေအတွက်အတားအဆီးအခက်အခဲဖြစ်နေတာတွေကိုကျော်လွှားနိုင်မဲ့နည်းပညာသုံးအကူအညီတွေကိုတီထွင်ဖန်တီးဖို့လောက်တာပါစည်ရတဲ့နိုင်ငံတွေမှာပဲဖြစ်ဖြစ်ချမ်းသာတဲ့နိုင်ငံမှာပဲဖြစ်ဖြစ်ဒီမတန်ဆွမ်းသူတွေနဲ့တာမန်သူတွေကြားမှာရတဲ့အခွင့်အလမ်းတွေကတိတ်ကိုကွာနေပါတယ်အဲဒါကြောင့်မို့လို့ဒီကွာဟချက်တွေကိုနှဲသွားစေချင်တယ်လို့ Google Impact Challenge စီမံကိန်းရဲ့အကြီးအကဲ Bridget Hoyer Hosey Link ကပြောပါတယ်
မတန်ဆွမ်းသူတွေအတွက်အဖွဲ့အစည်း29ခုကနည်းပညာနဲ့အကူအညီပေးနိုင်မှုတီထွင်ဖန်တီးပေးနေတာကလည်းအမျိုးစုံပဲဗျ။မျက်မှောက်တွေအတွက်အွန်လိုင်းစာကြည့်တိုက်ကစလို့ Yoyo painter glatango, Pubro, Lulacu, Tuaname, Setta glatime, Pitdo, on, Loname, Mone Ari, Tibia, Bavare.
Thoria Titri Muriga, the Gabati da like Nenero Quachare, Pumiobi de Darine, Pumuse de Darima, Luachadria Maturo, Pandi Murigale, de da like Lure Bango, Ion Sai Taraba. Yamanang and Shire, Asha Pacific did that at Dwell Lome, Titri Mutchogobe, who digata Biobiazi, the Ubama, Madan Swane, the Reed, Losha, Tuala Naimoma, the Diga Atayare, Painter Glatine Suvaro, Painter Glatine Boma, Tine Duye, Chenibo, Liberoma, Piomaja Anlo, the Kanago, Jues Harmony Anlo, Chambe Tare, PSD, Lucore, Capamu, Pumuse Nanganiga, Painter Glatine, Tony Jare, the Amyazu, Mamashijawau. Rajamolo, every PSD Gabadrigo, the Ujinzi, Luachago, Liberoma, the Thombemian 3D printer net, Tobin Tambo, motivation Sure Puega, Lonibare.
UCP, who is for humanity Sure, the Prahita Puega Jaro, Painter Glatine, Lunia, the Redre, Balu, Painter Glatine, Muri, Luthin, Lesrago, Sin Puvivare. Pumuse Nanganu Maga, Lucianui, Ningaga, Puziri, Suariga, Painter Glatine, Lujara, Miaro, Balu Mutan Swantu, Mutre, Balu Painter Glatine, Luresura. လူရှင်တွေစီမှာဆင်းရှိဖို့ရည်ကြည်တယ်ဗျအလူရတဲ့သူတွေအတွက်ကလည်းအန်ကိုက်တဲ့ပိန့်တက်ကလတ်တိုင်းမျိုးရမှာပဲသူတို့အတွက်တကယ်ကိုအကျိုးရှိမှာမဟုတ်လားအဲဒါကြောင့်မလို့ UCP
Wheel Maps ရဲ့အဖွဲ့ကကြတော့လေဘိန့်တက်ကလတ်တိုင်းနဲ့သွာလာနေရတဲ့သူတွေသွားရလာရပို့ပြီးတော့လွယ်ကူစရာလို့ကမ္ဘာတဝန်းကဒီအများပြည်သူနဲ့ဆိုင်နေနေရာတွေမှာဘယ်နားမှာဘာရှိတယ်ဆိုတာကိုသိအောင်လို့စာရင်းပြုစုနေပြီးတော့ဒီမတန်ဆွမ်းသူတွေအတွက်လှုပ်ထားတဲ့ App တို့ website တို့မှာတုံးလို့ရအောင်လို့လုပ်နေတာပါမတန်ဆွမ်းသူတွေသွာလာတဲ့အခါမှာဘယ်နားမှာဘာတွေရှိတယ်ဆိုတာကြိုသိပြီးတော့ခရီးကိ င်းတက်တန်းလောက်နဲ့ပတ်သက်တဲ့အချက်အလက်တွေကို wheel map ကပြုစုပေးမယ်လို့ပြောရဲရှင
် google.org ကထောက်ပံ့ရမငွေပေးတဲ့တဲမှာအိန္ဒိယကအဖွဲ့တစ်ခုလည်းပါတယ်ဗျ Leprosy Mission Trust India ဆိုတဲ့အဖွဲ့ကအနာကြီးရောဂါတွေလမ်းလျှောက်နှိမ့်အောင်ခြေထောက်တွေကိုသုံးဘက်မြင်စကန်ဖတ်ပြီးတော့ 3D printer နဲ့ဖက်နှက်တွေထုတ်ပေးနိုင်အောင်တည်ထွင်တာပါအိန္ဒိယမှာရှိတဲ့အနာကြီးယောဂါတွေဆေးရုံနှစ်ခုနဲ့လည်းချိတ်ဆက်ပြီးတော့အနာကြီးယောဂါတွေအတွက်ဖက်နှက်ဒီဇိုင်းဖက်နှက်ထုတ်လုပ်ရေးတွေကိုပါအစံစလုပ်နေပြီဗ
ျအခုပြောခဲ့တာတွေကဒီ google.org ရဲ့ထောက်ပံ့ရန်ပုံငွေနဲ့ပရဟိတအဖွဲ့တချို့ဤပညာကိုအသုံးချပြီးတော့မှမတန်ဆွမ်းသူတွေအတွက်အကျိုးရှိစေမဲ့တီထွင်ဖန်တီးမှုလုပ်နေတာတချို့ပါအခုလိုမျိုးဒီဤပညာကုမ္ပဏီကြီးတွေကမတန်ဆွမ်းသူတွေအတွက်ကိုငွေကြေးအများကြီးအကုန်ခံပြီးတော့တီထွင်မှုတွေထောက်ပံ့ပေးနေတာတွေကတော့အသိအစမ်းမဟုတ်ပါဘူး။နောက်ပြီးတော့ဒီ Mark Zuckerberg တို့ Bill Gates တို့လိုမျိုးနာမည်ကြီးဤပညာကုမ္ပဏီအကြီးအကဲတွေကလည်းသူတို့ရဲ့ကိုယ်ပိုင်ကြွယ်ဝမှုတွေကိုပရဟိတလုပ်ငန်းတွေအတွက်လှူဒါန်းနေကြတာကလည်းအများအသိပါ။အခုလည်းဒီ google.org ကပေးတဲ့ရန်ပုံငွေနဲ့ဖန်တီးမှုတွေကအားလုံးအောင်မြင်မယ်မအောင်မြင်ဘူးဆိုတာကတက်အံမပြောနိုင်ပါဘူး။ဒါပေမဲ့လည်းဤပညာနဲ့ပရဟိတလုပ်ငန်းတွေကိုဘလို့ကူညီနိုင်တယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့ Wired Magazine ရဲ့ဆောင်းပါးမှာဖော်ပြထားပါတယ်ရှင
်။မဆုမြတ်မော်စီဇန်တင်ဆက်တဲ့ blogger ပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်တော်ရရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေနဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တ�ဲ့ www.voanews.com ဆိုတဲ့ internet ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုလို့ရပါတယ်။အဲဒီမှာ VOA ကနေနေ့စဉ်ထုတ်လွှင့်ပေးနေတဲ့ရုပ်သံသတင်းတွေကိုလည်းရုပ်သံသတင်းတွေကိုလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ဒါပြင်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ Facebook ဆာမျက်နှာနဲ့YouTube နဲ့ Twitter ဆာမျက်နှာတွေကတဆင်လည်းကြည့်ရှုနိုင်ပါတယ်။တော်ရရှင်နေနဲ့ view မြန်မာပိုင်းကိုစာ email နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ burmese@voanews.com ကို email ပေးပို့နိုင်ပါတယ်။တယ်လီဖုန်းနဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1239238555လေးဖြစ်ပြီးတော့ကျွန်တော်တို့ရဲ့ fax နံပါတ်ကတော့1239238555ဖြစ်ပါတယ်။မကြခင်မှာတော့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ line to meter 25 32 50နဲ့ line to meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါခင်ဗျာ Washington မြို့တော် VOA American တန်ကနေ2016ခုနှစ် April 30ရက်စနေညဘက်မြန်မာဘာသာစီစဉ်နေကိုည9နာရီကနေ10နာရီထိတိုက်ရိုက်အသံလွှင့်ပေးနေပါတယ်ကျွန်တော်တို့အခုစက်ပြီးထုတ်လွှင့်ပေးမဲ့စီစဉ်ဒုတိယပိုင်းကိုတော့ line meter 25 32 50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုအစည်းအဝေးဒုတိယပိုင်းမှာတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စနေညတိုက်ရိုက်လေလိုင်းအစည်းအဝေးကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ကိုကျော်ကျော်သိန်းကဆွေးနွေးတင်ဆက်မှာဖြစ်ပြီးတော့ထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာစနေနေ့ညတရက်လီလိုင်းအစီအစဉ်ကနေကြိုးစားပါတယ်မြမနိုင်ငံရေးနဲ့တိုင်းပြည်ရဲ့ကဏ္ဍအသီးသီးမှာနှစ်အတော်ကြာလွှမ်းမိုးခဲ့ပြီးတော့မကြသေးခင်ကာလအထိအနာရပါတီကြီးဖြစ်ခဲ့တဲ့ပြည်ထောင်စုကြက်ခိုင်နဲ့ဖွံ့ဖြိုးရေးပါတီတနည်းအားဖြင့်ပြည်ခံပြိုးပါတီတွင်မှာအပြတ်ရှင်းအပြုတ်တိုက်အခြေအနေတွေကပြီးခဲ့တဲ့သတင်းပတ်တွေအတွင်းပို့ပြီးတော့ပြင်းထန်လာပုံရပါတယ်ဒီအပေါ်မှာကျွန်တော်တို့သောတာရှင်တွေကဘယ်လိုများနားလဲကြပါသလဲဒါဟာပါတီတွင်းကိစ္စတသက်တစ်ခုဖြစ်တယ်လို့နားလဲပါသလားတိုင်းပြည်ပေါ်ရိုက်ခတ်လာနိုင်စရာရှိတဲ့ကိစ္စတစ်ခုအဖြစ်မြင်ပါသလားဒါမှမဟုတ်ပါတီတွင်းတွန်းထိုးအပြိုင်မှုကနေပြီးတော့မခိုင်မာလာသေးတဲ့လက်ရှိလှုပ်ဆောင်နေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအပေါ်မှာတက်ရောက်လာနိုင်တဲ့စိုးရိမ်ပွဲကိစ္စတစ်ခုဖြစ်မြင်ပါသလားဒါတွေကိုကျွန်တော်တို့ဆွေးနွေးကြဖို့ဖြစ်ပါတယ်ပင်တိုင်းဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူနှူးဦးကတော့ပြီးခဲ့တဲ့လွတ်တော်သက်တမ်းကာလအတွင်းမှာရှမ်းပြည်နယ်ကလွတ်တော်ကိုယ်စားလှယ်တူဖြစ်ခဲ့တဲ့ဦးရထွန်းနောက်တစ်ခါကျွန်တော်တို့မြမအေးလေးလာသုံးသက်သူဒေါက်တာရံမျိုးသိန်းတို့ကိုဖိတ်ခေါ်ထားပါတယ်ဒီလိုက်မှာဒါရဲ့ပါဝင်ဆွေးနွေးမဲ့တော်တော်ရှင်တွေအီးမေးလ်ပို့ပြီးဆွေးနွေးထားသူတွေ Facebook မှာ message ပို့ပြီးဆွေးနွေးထားသူတွေအတော်များများရှိပါတယ်လောလောဆယ်မှာတော့ကျွန်တော်တို့တော်လိုရီမှုမဆုမုံကပင်တိုင်းဆွေးနွေးမဲ့သူတူဖြစ်တဲ့ဒေါက်တာရံမျိုးသိန်းနဲ့တခြားတဲ့ဆွေးနွေးမဲ့တော်တော်ရှင်တွေကိုအခုစူးစမ်းပြီးတော့တယ်လီဖုန်းကနေတစ်ဆင့်ဆက်သွယ်နေပါတယ်အရင်ဆုံးကျွန်တော်တို့လေတိုင်းပေါ်မှာရောင်းနေပြီဖြစ်တဲ့ဒါရိုက်ဆွနိပင်တိုင်းဆွနိပြိမဲ့သူဒူဖြစ်တဲ့ဦးရထွန်းရဲ့အမြင်ကိုနားထောင်ကြည့်အောင်ပါဆရာဦးရထွန်းခင်ဗျာပြည်ခိုင်ဖြိုးပါတီတွင်ဖြစ်နေတဲ့အခြေအနေတွေကပါတီတွင်ကိစ္စတစ်သက်တစ်ခုဖြစ်ပါသလားဒါမှမဟုတ်တခြားရိုက်ခတ်လာနိုင်ခြေတွေရှိပါသလားဆရာဘယ်လိုများနားလဲပါသလဲခင်ဗျာ
အခုလောလောဆယ်အနေထားအရာကတော့ဟိုကျွန်တော်တို့ဒီသူ့ရဲ့ပါတီတွင်အနေထားပဲရှိသေးတာပေါ့လေသို့တော်လဲကျွန်တော်တို့ပြီးခဲ့တဲ့လွတ်တော်တက်တန်းကုံကာနီးလောက်မှာကျွန်တော်တို့ဦးရွှေမန်းကိုရာသူ့ရဲ့တာဝန်ကနေပြီးတော့အဲဒီလွတ်အတင်းဖယ်ရှားလိုက်တဲ့ပုံစံမျိုးပေါ့နော်အဲ့ဒါမျိုးဟိုကိုကြည်ချင်းအားဖြင့်ကတော့အဲဒီနောက်ွယ်မှာပေါ့ဒီပါတီရဲ့နောက်ွယ်မှာအဲ့တမတော်ကရှိနေတယ်ဆိုတဲ့ဟာကိုတုံ့တက်လို့ရတယ်အဲ့တော့ကျွန်တော်တို့ကအခုလာမဲ့ဒီကိစ္စမှာကတော့ပြဿနာကဒီလောက်နဲ့တော့ပြီးသွားမှာတော့မထင်ဘူးအခုသူတို့ရဲ့ဘိုးကောမဒီအစည်းအဝေးဒီဘိုးကောမဒီအစည်းအဝေးနဲ့ပါတီညီလာခံပေါ့နော်ဘိုးကောမဒီအစည်းအဝေးတွေကတော့ပြန်ခေါ်ဖို့ဒီတောင်းဆိုထားတဲ့ဘိုးကောမဒီဝင်တွေကလည်းတဝက်ကြော်ကြော်ရှိတယ်ဆိုတဲ့အခါကျတော့ဒီဟာကအဲဒီပြဿနာကအေးချမ်းနဲ့ပြီးသွားမဲ့ပုံတော့မပေါ်ဘူးအဲ့တော့အဲ့လိုဖြစ်လာတဲ့အခါမှာဘာတွေဖြစ်လာနိုင်သလဲဆိုတော့ဒီဥသိမ်းဆိုင်တို့ဘက်ကနေပြီးတော့ပါတီညီလာခံပြန်ခေါ်ပေးတာပါတီညီလာခံမှာကျွန်တော်တို့ဒီမိုကရေစီနည်းကျခုဘက်ဒီဘက်အဲဒီချိုးရင်းချက်အားနည်းချက်တွေနဲ့ပတ်သက်ပြီးအပြန်အလှန်ဆွေးနွေးညှိနှိုင်းကြပြီးတော့ဘိုးကော်မတီကိုဒီမိုကရေစီနည်းကျပြန်လဲရွေးကောက်တင်မြောက်တာအဲ့ဒီနည်းနဲ့သွားမလားဒါမှမဟုတ်ဒီတောင်းဆိုထားချက်ကိုလစ်လျူရှုပြီးတော့ကျွန်တော်တို့ဒီပါဒီအခုတစ်ဖက်သားဒီဦးသိန်းစိန်တို့ဘက်ကဆောင်ရွက်ချက်တွေကိုအဲဒီတိုင်းပဲအဲလစ်လူရှုလိုက်မလားလစ်လူရှုလိုက်မယ်ဆိုလို့ရှိရင်တော့ဒီဦးရှင်မန်းတို့ဘက်အနေနဲ့လုံနိုင်တာကဒီဒီဒ ီ PNU ပါတီဟာသူတို့ကဘိုးကောမဒီဝင်အများစုကိုကိုစားပြုနေတဲ့အတွက်ကြောင့်မလို့ဒီပါတီဟာသူတို့ပဲဖြစ်ပါတယ်အဲသူတို့ကပဲကိုစားပြုနိုင်ပါတယ်ဆိုပြီးတော့ကော်မရှင်ကိုတိုင်တန်းတာပေါ့နော်အဲဒါကတော့ပါတီရဲ့နာမည်နဲ့ပါတီစီယုံရေးအဲအပိုင်းဆိုင်တဲ့အဆောက်အဦတွေငွေကြေးတွေဒါတွေနဲ့ပတ်သက်ပြီးတော့လဲဒီပြောစရာတွေလိုအပ်တယ်လို့သူတို့ယူဆရင်တော
့
ကော်မရှင်ကိုတင်ပြပြီးတော့ကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုအဲဒီတောင်းခံတာမျိုးလောက်လာနိုင်တာပေါ့လေ
ဟုတ်ကဲ့ခင်ဗျာဒေါက်တာရံမျိုးသိန်းကရောဘယ်လိုများနားလည်ပါသလဲပါတီတွင်းကိစ္စတက်တက်ပါသလားဒါမှမဟုတ်ရင်တခြားရိုက်ခက်တာတွေရှိလာနိုင်ပါသလားခင်ဗျာ
အဲကျွန်တော်မြင်တာတော့ဒီသူတို့ရွှေမန်းနေဒီ18ဦးကိုဒါဟိုပါတီကနေဒီပြည်ခိုင်ပြိုးပါတီကနေပြီးတော့ဒီထုတ်ပယ်တဲ့ကိစ္စဟာဟိုပြည်ခိုင်ပြိုးပါတီတွင်ကိစ္စပဲလို့ကျွန်တော်ကတော့သုံးသပ်ပါတယ်အဲ့နောက်တစ်ခုကဘာလဲဆိုတော့လက်ရှိ2015ရွေးကောက်ပွဲဖြတ်သန်းမှုကိုကြည့်မယ်ဆိုရင်တော့တိုင်းရင်းသားပြည်သူလူထုအများစုကပြည်ခိုင်ပြိုးပါတီပေါ်မှာထောက်ခံမှုမရှိပါဘူးအဲ့လက်ရှိအချိန်မှာပြောရင်လည်းပဲအောက်ခြေပြည်သူလူထုအများစုဟာလက်ရှိပြည်ခိုင်ပြိုးပါတီထဲမှာဖြစ်နေတဲ့ဟလာသူတော်ဦးရွှေမန်းနဲ့18ဦးကိုထုတ်ပယ်တဲ့ကိစ္စပေါ်မှာစိတ်ဝင်စားမှုမရှိဘူးလို့ကျွန်တော်ကနားလည်ပါတယ်အဲ့ဒီအတွက်ကြောင့်မလို့တော့သူတော်ဦးရွှေမန်းသူ့ရဲ့တော့ဟိုလူမှုကွန်ရက်ဆာမျက်နှာမှာရေးသလိုမျိုးဒီကိစ္စကိုအကြောင်းပြုပြီးတော့နိုင်ငံသူနိုင်ငံတော်နိုင်ငံသားတွေပေါ်မှာဘာမှတက်ရောက်မှုရှိလာနိုင်စရာမရှိဘူးလို့ကျွန်တော်ကသုံးသပ်ပါတယ်။နောက်ပြီးတော့သူ့အနေနဲ့လည်းပဲနော်2015ရွေးကောက်ပွဲမှာသူ့ရဲ့ဇာတိမြေဖြူးမြို့မှာရှုံးထားတဲ့လူဖြစ်တဲ့အတွက်ကြောင့်မလို့နော်ပြည်သူလူထုကအဆုံးဖြတ်ပေးဖို့လို့ပြည်သူလူထုကစဉ်းစားဖို့လို့ပြောပိုင်ခွင့်လုံးလုံးမရှိဘူးလို့ကျွန်တော်ကသုံးသပ်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ထိုင်းနိုင်ငံကော့တောင်ကျွန်းကဥကျော်အေးသိန်းဆိုတဲ့သောတာရှင်ကဒရရမျိုးသိန်းနဲ့သဘောထားတူပုံရပါတယ်ပါတီတွင်းပြဿနာတွေဟာတာမန်ပြည်သူတွေဖို့ဖုံးလိမ်ငပိရှိမှန်းမသိအဆင့်သာဖြစ်ပါတယ်တဲ့ပါတီတွင်းပြဿနာဟာတာမန်ပြည်သူတွေပေါ်အကျိုးသက်ရောက်မှုမရှိနိုင်ပါဘူးတဲ့2015ရွေးကောက်ပွဲမှာပြည်ခိုင်ပြိုးပါတီဟာငွေအားအလုံးရင်းသုံးတချို့မဲဆန္ဒနယ်တွေမှာဒေသခံတွေကလေးစားကြည်ညိုရတဲ့ပုံကိုယ်တွေနဲ့ရွေးကောက်ပွဲဝင်ခဲ့ပေမဲ့ရှုံးနေခဲ့တာဟာပြည်ခိုင်ပြိုးပါတီပေါ်ပြည်သူတွေစိတ်မဝင်စားမလိုလားဆိုတာသက်သေပြတာပါတဲ့နောက်ပိုင်းမှာပြည်ခိုင်ပြိုးပါတီဟာတာဆာညဆိုတာကိုတိုင်းရင်းသားစီလူညွေပါတီပေါ့ခင်ဗျာတာဆာညပါတီလိုပဲလူသိနေတဲ့ပါတီတခုအဆင့်ကိုရောက်သွားနိုင်ပါတယ်တဲ့သူကအနာဂတ်ကိုတော့ကြိုပြီးတော့ဟောကင်းထုတ်ထားပါတယ်ဒါရဲ့ဆွေးနွေးမယ့်သောတာရှင်တူကိုဖိတ်ခေါ်ပါမယ်ဩစတြေးလျနိုင်ငံကကိုခင်ဇော်ပါကိုခင်ဇော်ပြည်ခိုင်ပြိုးအကွဲပြဲဘယ်လိုများမြင်ပါသလဲခင်ဗျာ
ဩကျွန်တော်အမြင်ပြောရမယ်ဆိုရင်တော့တာဆာညပဲဖြစ်ဖြစ်သောတော်လို့ကျွန်တော်တို့ပြည်ခိုင်ပြိုးပဲဖြစ်ဖြစ်ဟိုပေါ့ပြည်သူတွေလိုလားတောင်းတာကညီညွတ်တဲ့ဟိုပေါ့ကျွန်တော်တို့တိုင်းရင်းသားတွေလိုချင်တဲ့ဟိုဖွဲ့စည်းပုံအခြေခံ institution ခေါ်တဲ့ဟာမျိုးကိုပဲလိုချင်ကြတာပေါ့နော်နောက်တစ်ခုကစောစောကဟိုပြည်ခိုင်ပုံဖြစ်ပြတဲ့ပုံစံမျိုးကလုံငယ်တော့နှစ်ပေါင်း50ရှိပြီဗျာသူတို့အခုစစ်တပ်ကိုပဲပြောပြောကျွန်တော်တို့ဒီအခုဖြစ်ပေါ်နေတဲ့ဟုတ်ပြီခဲ့တော့ပေါ့နော်ဒီကြံဖုတ်ကဟာဘယ်သူမှပြည်သူကမလိုလားဘူးအခုသူတို့ဖြစ်ပေါ်နေတဲ့ဆိုတာနဲ့ဟိုရှင်းရှင်းပြောရရင်အခုဒီလိုတွေထုတ်ပယ်လိုက်တယ်ဆိုတာသူတို့ဘတ်ဂျက်တွေအဓိကတော့ပတ်စံပေါ့ဗျာလောကကြီးမှာသူတို့ဖြစ်ပြနေတယ်ဒီပတ်စံတွေကြောင့်ပဲအခုဒီကွဲပြဲကြတာပေါ့
ဟု
တ်ကဲ့ဥတိန်စင်ရဲ့အနေနဲ့ဟိုဘယ်လိုပဲဘာမှဟိုမထိရောက်ခဲ့ဘူးဆိုတာကပြည်သူတွေမကောက်ဘူးတကဘာလုံးပြီးတယ်ဆိုတာသာသူတို့ပြလိုက်တဲ့ဟာပဲပေါ့
ဟုတ်ကဲ့ခင်ဗျာကိုခင်စောကျေးဇူးများကြီးတင်ပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ပြောပ
ါဟုတ်ကဲ့ကိုခင်စောကျေးဇူးများကြီးတင်ပါတယ်ကိုခင်စောသဘောထားရှိမိတင်ပါရဲ့စင်ကာပူကတော်တော်ရှင်ကိုနေဦးလင်းကရောဘယ်လိုမြင်ပါသလဲခင်ဗျာ
ကျွန်တော်ကတော့တိတ်ထွေထူးမမြင်ပါဘူးဗျာဒါကတော့ပွင့်နေပြောလို့ရှိရင်ဟောပေါ့နော် national interest နဲ့ဒီသူ့အကျိုးစီးပွားပေါ့နော် ideologies ဘာဘာ conflict ဖြစ်ကြတာပါပဲဆိုလိုတဲ့သဘောကဗျာဥရှိမန်းကလည်းသူ့အကျိုးစီးပွားတဲ့သူလောက်တယ်ပေါ့ဗျာဟိုစစ်တပ်ကပြည်ခိုင်ပြိုးဆိုတာလဲ ideology base နဲ့လောက်တယ်ပေါ့ဗျာဟိုတိုင်းပြည်ကာကွယ်ဖို့ဘာညာပေါ့ back up လောက်တယ်ပေါ့ဆိုတဲ့အခါကျတော့ဗမာနိုင်ငံမှာဖြစ်နေတဲ့ပြဿနာတွေအားလုံးကိုခင်ဗျားဟိုလွတ်လပ်ရေးရပြီးတာကနေပြန်ကြည့်လိုက်နိုင်ငံကောင်းဆောင်နေရာမှာလုံးပါမယ်ဆိုတဲ့နိုင်ငံရေးပါတီတွေရဲ့ level ဟာကျွန်တော်တို့လိုချင်တဲ့အဆင့်မရောက်သေးဘူးဆိုတာကိုတွားတွေ့မှာပါဘာမှတွေ့အထူးထူးပြောစရာမလိုဘူးသူတို့ရဲ့တိတ်တီးမှုပေါ့နော်အည်အသွေးရှိမှုဒါတွေဟာမရှိဘဲနဲ့တော့ဒီတိုင်းပြည်ဟာဒီလိုပဲကျွန်တော်တို့ခံစားပြီးနေရအောင်ပါပဲနောက်လေနောက်ထပ်တစ်ဖွဲ့ဖွဲ့ဖွဲ့ကွဲအောင်ပါပဲအဲ့တော့ဘာလို့ဒီလိုဖြစ်တာလဲဆိုတော့ institution ကိုသူတို့နားမလည်တဲ့ခါကြတော့ဒီကောင်းဆောင်ပိုင်းမှာလောက်ပါမယ်ဆိုတဲ့လူတွေကို၌က
institution ကိုဘယ်လိုကောင်းကောင်းမွန်မွန်တည်ဆောက်ရမလဲဆိုတာမသိတဲ့အခါကျတော့ဒီပြဿနာတွေပေါ်တာပေါ့ဗျာ
ကိ
ုကျိုးတွေကိုရှေ့တန်းရှေ့ရောက်လာတဲ့အခါကျတော့ဒီပြဿနာတွေပေါ်တာပါပဲ
ဟုတ်ကဲ့ပါကိုနေဦးလေး
ဒီအတွက်ကတော့ကံမကောင်းသေးဘူးလို့ပဲပြောရမှာပေါ့နော
်ဟုတ်ကဲ့ကိုနေဦးလေးကျေးဇူးတင်ပါတယ်ကိုနေဦးလေးကခုန institution ဆိုလို့ထုံးမြင့်ထုံးဆိုတဲ့သောတာရှင်တယောက်ကလည်းပဲ email နဲ့ပို့ထားတဲ့ဆွေးနွေးချက်ထဲမှာကျန်ခိုင်ဖွံ့ဖြိုးရေးပါတီတွေမပြီးဆုံးသေးတဲ့အခွဲအပြက်နဲ့အပြတ်ရှင်းနေတဲ့အခြေအနေတွေပေါ့ပါတီအနေနဲ့သူတို့ပါတီရဲ့ institution ကိုပြန်ပြီးဆန့်စစ်တာပြန်တည်ဆောက်တာလို့မြင်ပါတယ်တဲ့ကျန်ခိုင်ဖွံ့ဖြိုးရေးပါတီကနာမည်ဆိုးနဲ့တည်ရှိနေတာကိုအခုပါတီလူကြီးတွေကအမဲဆက်ကိုဖျောက်ဖို့ကြိုးစားပုံရပါတယ်တဲ့ကျန်ခိုင်ဖွံ့ဖြိုးရေးပါတီကငြိမ်းစားစစ်ဘိုးတွေစီးပွားရေးလုပ်ငန်းရှင်တွေစစ်တပ်ကျော်တော်နောက်ခံတာမကပဲနိုင်ငံတွင်းမှာရှိတဲ့နိုင်ငံဝန်ထမ်းတွေကပါကျော်တော်နောက်ခံရှိတဲ့ပါတီကြီးတစ်ခုဖြစ်ပါတယ်တဲ့တကယ်လို့ပါတီတွင်းအကွဲအပြက်ဖြစ်လာရင်ပါတီတွင်းကိစ္စတက်တက်တစ်ခုအဖြစ်ပြောလို့မရပါဘူးတဲ့တိုင်းပြည်ပေါ်အနေနဲ့များရိုက်ခတ်လာနိုင်စရာရှိပါတယ်တဲ့ဆွနေပါတယ်။ဦးရဲတွန်းကမြဒီသောတာရှင်ဆွနေသူလိုပဲကြက်ခိုင်ဖွံ့ဖြိုးရေးပါတီဆိုတာကစစ်တပ်ကျော်တော်ကန်စစ်ဘိုလ်ချုပ်ကြီးတွေကနေပြီးတော့တချိန်တုန်းကအာဏာကိုလုံးဝချုပ်ကင်ထားတဲ့စစ်ဘိုလ်ချုပ်ကြီးတွေကနေပြီးတော့လူမျိုးရေးအဖွဲ့ဖြစ်ဖွဲ့စည်းအဲဒီကမှပါတီအသွင်ပြောင်းလာတဲ့ပါတီတစ်ခုပါအခုလက်ရှိကိုလည်းပဲစစ်ဘိုလ်ချုပ်ဟောင်းတွေအများကြီးရှိတဲ့ပါတီပါပြောရရင်စစ်တပ်နဲ့ဒိုက်ရိုက်အဆက်အသွယ်ရှိတဲ့ပါတီပါအဲ့တော့ဒီပါတီတွင်အကွဲပြဲအခြေအနေတွေကလက်ရှိသွားနေတဲ့လမ်းကြောင်းပေါ်ကိုရိုက်ခတ်မလာနိုင်ဘူးလို့တေချာပေါ့ပြောနိုင်ပါမလားခင်ဗျာဦးရထွန်
းအဲဒီအားနဲ့ပတ်သက်လို့ကျွန်တော်စောစောပိုင်းကထောင်းပါးတောင်နဲ့ရေးဘူးပါတယ်ကျွန်တော်တက်မတော်ကပြည်သူချစ်တဲ့တက်မတော်အဲပြည်သူရဲ့အကျိုးစီးပွားကိုကာကွယ်တဲ့တက်မတော်ဖြစ်ချင်တယ်ဆိုရင်တော့ဒီနိုင်ငံရေးမှာဒီလိုဟိုဘက်လိုက်တာပါဝင်ပတ်သက်တာတွေကို तू ကရှောင်ရတော့မယ်လို့ကျွန်တော်ယူဆပါတယ်အဲ့ဒီဒီကရိုးပါတီကတက်မတော်ကနေမွေးထုတ်ပေးလိုက်တာအဲ့ဒီယူနီဖောင်းချွတ်ပြီးတော့ဒီပါတီကိုသူတို့တိဆောက်ခဲ့တာဆိုတော့မှန်တယ်သို့တော့အိုက်ကန္တာပြီးသွားပြီးတဲ့နောက်ပိုင်းမှာအမှန်တော့တက်မတော်ကဒွေနိုင်ငံရေးပါတီနဲ့မှအဲ့ဒါလိုဒီဖက်လက်ကင်းမရှိတဲ့တော့ဘူးလို့ကျွန်တော်ယူဆတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ဆောင်းပါးတစ်ဆောင်လည်းရေးခဲ့ပူတယ
်ဟုတ်ကဲ့
ဖြစ်တဲ့နာကတော့တက်မတော်သားတွေကို၌ကသူတို့နိုင်ငံရေးလှုပ်ချင်တယ်ဆိုရင်တက်ကထွက်ပြီးတဲ့နောက်ပိုင်းမှာကိုနှစ်တက်ရပါတီကိုအောက်ခြေရနေပြီးတော့ဝင်ပြီးတာဝန်ထမ်းဆောင်ပြီးတော့ပါတီဝင်ဖြစ်အဲပါဝင်တာပဲလုပ်တဲ့
တယ်။ဒါကြောင
့်သူတို့စိတ်ထဲမှာရှင်းရှင်းလင်းလင်းတက်တက်တာတာသဘောမပေါက်ဖဲနဲ့အခုကိစ္စမှာတစ်ဖက်ဖက်ကိုရက်တယ်။တစ်ဖက်ဖက်ကဝင်ပြီးတော့ဒီအားပေးတယ်ဆိုလို့ရှိရင်တော့ဒီပါတီကခုနပြောသလိုပဲအဖတ်ဆယ်မရတော့ပဲနဲ့နောက်ဆုံးလုံးပါပါသွားဖို့ပဲရှိပါတယ
်ဟုတ်ကဲ့ဒေါက်တာရံမျိုးသိန်းအခုလက်ရှိတက်မတော်ကတက်မတော်အကြီးအကဲတွေပေါ့လေတက်မတော်ကဒီပြည်ခံမျိုးပါတီအကြီးအကွဲအပြက်ကိုဘယ်လိုနားလည်မယ်လို့ဒေါက်တာရံမျိုးသိန်းထင်တယ်လဲတက်မတော်ကတစ်ဖက်ဖက်ကရက်မယ်ဆိုတဲ့ပုံစံမျိုးရောဒေါက်တာရံမျိုးသိန်းတွေ့ရသလား
အဲကျွန်တော်မြင်တော့ပေါ့လေလက်ရှိရွေးကောက်ပွဲမလုပ်ဖြစ်အချိန်အထိကြည့်မယ်ဆိုရင်ကျွန်တော်တို့တက်မတော်နဲ့ဒီပြည်ခိုင်ပြိုးပါတီတွေမှာဆက်ဆက်မှုကတော်တော်ကြီးကြီးမားမားရှိတယ်ဆိုတာပေါ်လွင်ပါတယ်။ဥပမာဟိုပူပူနွေးနွေးတက်မတော်ကငြိမ်းစားယူလိုက်တဲ့အကြီးတန်းအရာရှိတွေကရွှေကောက်ပွဲမှာဝင်ပြိုင်ခဲ့တာလည်းပဲဟိုတိတာမြင်တာတဲ့အထောက်ထားပါ။ဒါပေမဲ့ကျွန်တော်အမြင်အားဖြင့်ပေါ့လေခုနဟိုဦးရဲထွန်းဆွေးနွေးသလိုပဲကျွန်တော်ကတော့တက်မတော်အနေနဲ့လာမယ့်နိုင်ငံရေးအခင်းအကျင်းမှာကြားနေနိုင်မှုလိုအပ်ပါတယ်။တော့တကယ်လို့လက်ရှိအခြေအနေအထိလဲပတ်သက်မှုရှိနေခဲ့တယ်ဆိုရင်အဲ့ဒီပတ်သက်မှုတွေကိုအမြန်ဆုံးတော့တုံညအနေထားရောက်အောင်လုံးဝမပတ်သက်တဲ့အနေထားမျိုးရောက်အောင်အဲပြုပြင်ဆောင်ရွက်တဲ့လို့မြင်ပါတယ်နောက်ပြီးတော့တမတော်အနေနဲ့ပြည်သူလူထုနဲ့ပေါင်းကူးနိုင်မှုလိုအပ်တယ်လို့မြင်ပါတယ်နောက်ပြီးတော့တမတော်ခေါင်းဆောင်တွေအနေနဲ့တော့ပြည်သူလူထုရဲ့ဆန္ဒပြည်သူလူထုရဲ့သဘောထားကိုရှေ့တန်းတင်ပြီးတော့တိုင်းပြည်နဲ့ပြည်သူလူထုအဲကိုယ်နိုင်ငံတော်အတွက်ကိုယ်နိုင်ငံသားအတွက်အလုံးလို့ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ
်အဲ
့ဒီလိုလှုပ်လာနိုင်မယ်ဆိုရင်တော့ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲဟာပို့ပြီးတော့ညံလာမယ်ပို့ပြီးတော့အားကောင်းလာမယ်လို့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ့ဒါဆိုရင်လည်းနောက်တော့ရှင်တူကဥကျော်လင်းပါဥကျော်လင်းပြည်ခံပြိုးအကွဲပြဲဘယ်လိုမြင်ပါသလဲခင်ဗျ
ကျွန်တော်တို့အရင်ကပြောမှဆိုရင်တော့ဘာသာပါဆိုရင်55လမ်းစဉ်နဲ့64လမ်းစဉ်ဖြစ်တော့55လမ်းစဉ်ကလူကြီးတွေပါအသက်ခံလိုက်ရတယ်ပြီးတဲ့နောက်တစ်ခါပါတီတခုတော့ဟက်တက်ကွက်ထွက်သွားပြီးတော့နောက်ဆုံးပျောက်ဆုံးသွားတယ်အခုအဲ့လိုပဲပြောမှဆိုရင်ဒီပြည်ခိုင်ပြိုးရဲ့အင်အားကလေးပဲဘာပဲပြောဖို့ပဲသူတို့တိဆောက်ထားတာဆိုလို့ရှိရင်ဒီတော်တော်များများဟာတပ်မတော်ကဝမ်းမှုချုပ်တင်နဲ့အခြေခံထားပါတယ်အခုအခါမှာထပ်ပြီးတော့သူတို့ဘုရားနှစ်ယောက်ဟာလာဟိုဒီကျွန်တော်တို့စိတ်ပင်ခိုင်းပါဗျာအခုပြောမှဆိုလို့ရှိရင်တော့မန်းကိုခိုင်းဆိုပြီးတော့အဲ့လိုသူတို့ခိုင်းကြီးတွေဖွဲပြီးတော့
အဲ့အားစုရမယ်အဲ့ပြန်ရမယ်ဆိုရင်ခင်းတော့မှရှင်းနေတယ်တတ်မတော်ကလေတခါတက်ပြီးသူတို့ကလေဒီအောင်သူတို့လိုလားနေနေရာတွေနဲ့အဲ့အားတွေပြန်ဖြစ်လိုက်ရင်တတ်မတော်ကအတင်းဟာဒီအဲ့အားဖြစ်ထားတယ်ပြန်ခံပြုတ်အပေါ်ကြီးဖြစ်နေတဲ့စကံပြန်ထလာရင်တိုက်ပြီးတော့သိမဟုတ်ဘူးဗျာဘာကြောင့်လဲဆိုတိုက်ပြီးအကျော်တွေကကင်းလို့သေးတာမဟုတ်လို့ပါအဲ့ဒါပါပဲကျွန်တော်မှတ်ချက်ဟုတ်ပဲ စောင့်ကြည့်ကြမယ်ပွဲကြောင်ပွဲကြီးပွဲကောင်းတစ်ခုဖြစ်ပါလိမ့်မယ်တဲ့အာနာရှင်ဆိုတော့လက်ဦးသူကအပြတ်ရှင်းစရမ်းပဲအခုလက်ဦးသိန်းစိန်ကတက်ချုံနဲ့ပေါင်းပြီးလုံမှုယူတဲ့ပုံစံပဲဒါပေမဲ့သူတော်ဦးရွှေမန်းကလည်းစီနီယာကြီးလေးတဲ့သူ့နောက်မှာလည်းအင်အားတွေရှိနေသေးတယ်ဆိုတာ2015ဩဂုတ်လ12ရက်ပါတီတွင်းအာနာသိန်းပွဲအပြီးပထမကြိမ်လွှတ်တော်တက်တန်းကုန်ငန်းဒီမှာပြည်သူ့လွှတ်တော်ဥက္ကဋ္ဌနဲ့ပြည်ထောင်စုလွှတ်တော်နာယကအဖြစ်ကပါတခါတည်းဖြုတ်ထုတ်ပြီးအရေးယူဖို့အထိစ조사ပေမဲ့မအောင်မမြင်ဖြစ်ခဲ့တာကတသက်ပြနေပါလေတဲ့ဒီသောတာရှင်ကဒေါက်တာရံမျိုးသိန်းတို့ဦးရထွန်းတို့နဲ့သဘောထားတူပါတယ်အောင်မမြင်ကြော်လာနိုင်မှုအင်အားတောင့်တင်းတဲ့တံတမတော်ကြီးဖြစ်ဖို့အကောင်းဆုံးနည်းလမ်းကဂါကြုံကြီးနဲ့တက်ကပြည်သူရဲ့ NLD အစိုးရနဲ့အမှန်တကယ်ပူးပေါင်းလိုက်ပြီးတော့ပြည်သူတံတမတော်ကြီးဖြစ်လာအောင်အရေးတကြီးလုပ်ဖို့လိုအပ်နေပါတယ်လို့ဆွေးနွေးထားပါတယ်ဆိုတော့ဦးရထွန်းခင်ဗျာလက်ရှိအာဏာရ NLD ပါတီလက်ရှိအစိုးရအနေနဲ့ရောဒီပြည်ကင်ပြိုးအကွဲအပြဲပေါ်မှာဘာတွေများသတိထားဖို့လိုတယ်လို့မြင်ပါတယ်ခင်ဗျာ
တွေသူတို့တို့ဒါထားကြတော့မရှိပါဘူးဟိုကျွန်တော်တို့ဒီနှစ်ဖက်အကွဲအပြဲမှာဘယ်ဘက်ကိုဟိုဟာပေါ့ကိုကဒီအပိထောက်ခံနေဆိုတော့သဘောထားမျိုးမပြဘဲနဲ့ဦးရှင်မန်းတို့ကိုဆက်ဆံတဲ့အခါမှာလည်းဒီပုဂ္ဂိုလ်တူချင်းအရာသူတို့ပေးထားတဲ့ကော်မရှင်เนาะဥပဒေအဲကျွန်တော်တို့စွတ်တော်ထဲမှာပေးထားတဲ့အဲဒီဥပဒေနဲ့အခြားကိစ္စရများလေးတာသုံးသက်ရေးကော်မရှင်အနေနဲ့ပဲဆက်ဆံတာပြောတာဆိုတာတော့ဟို view site တက်တာပေါ့လေဒီပါတီနဲ့ပတ်သက်ပြီးတော့ဘယ်လိုဖြစ်တဲ့နယ်ပညာဖြစ်တဲ့နယ်ဆိုတဲ့ဟာမျိုးတွေကိုပါတီတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကမပြောဘဲနေရင်တော့အကောင်းဆုံးပေါ့ဒါသူတို့ပါတီချင်းကိစ္စသူတို့ဘာသာသူတို့ရှင်းလိမ့်မယ်အဲလိုအပ်လို့ရှိရင်သူတို့ဒီရောက်ပဲကော်မရှင်တို့ဘာလို့ကိုတင်ပြီးတော့အမှုအခင်းတွေဘာတွေကိုဆုံးဖြတ်ခိုင်းယူတာလုပ်ချင်လုပ်လိမ့်မယ်ဒါတွေကတော့ကိုနဲ့မဆိုင်တဲ့အတွက်ကြောင့်မလို့ခက်ပြင်းချင်းဘာမှမှတ်ချက်မပေးတာတော့ NLD အတွက်အကောင်းဆုံးလို့မြင်ပါတ
ယ်ဟုတ်ကဲ့ဒေါက်တာရေမျိုးသိန်းကရော NLD အစိုးရအနေနဲ့အာဏာရပါတီအနေနဲ့ဘာတွေများသတိထားဖို့လိုပါမလဲ
ကျွန်တော်အမြင်ကတော့ကျွန်တော်သုံးသက်ချက်ကလက်ရှိပြည်ခိုင်ပြိုးပါတီထဲမှာလက်ရှိဖြစ်နေတဲ့ပြဿနာဟာကျွန်တော်အမြင်အားဖြင့်တော့တကယ်ပြည်ခိုင်ပြိုးပါတီထဲမှာအကွဲပြဲဖြစ်တဲ့ပြဿနာလို့ကျွန်တော်ကတော့မသုံးသပ်ပါဘူး။အဲ့ဒီပြဿနာကိုအကြောင်းပြုပြီးတော့တစ်ဖက်ကပြန်ကြည့်လို့ရှိရင်သူတို့ဥွှေမန်းကိုဒေါအောင်ဆန်းစုကြည်နဲ့ပို့ပြီးတော့နှီးစအောင်တွန်းပို့နေတာလည်းဖြစ်နိုင်တယ်ဆိုတာကိုအဲအာဏာရပါတီရဲ့ခေါင်းဆောင်တွေအနေနဲ့တတိချီချီထားပြီးတော့သုံးသပ်နိုင်မှုလိုအပ်ပါတယ်။အဲ့ဒီလိုပဲသူတို့ဥွှေမန်းရဲ့အပေါင်းပါတွေကိုနော် NLD ပါတီရဲ့အစိုးရဖွဲ့စည်းတဲ့နေရာအစိုးရလုပ်ငန်းတွေဆောင်ရွက်တဲ့နေရာနော်လွတ်တော်ရေးရာလုပ်ငန်းတွေဆောင်ရွက်တဲ့နေရာတွေမှာလူတည်တဲ့ပို့ပြီးတော့နေရာပေးလာမယ်တာဝန်ပေးလာမယ်ဆိုရင်တစ်ဖက်ကပြန်စဉ်းစားသေးတာကြည့်ဖို့လိုအပ်တာကဒီပုဂ္ဂိုလ်တွေအားလုံးဟာရွေးကောက်ပွဲမှာရှုံးနေခဲ့တဲ့လူတွေရွေးကောက်ပွဲမှာပြည်သူလူထုကမကြိုက်လို့ပယ်ချခံခဲ့ရတဲ့လူတွေကန့်ကွက်ခံခဲ့ရတဲ့လူတွေဒီလူတွေကိုပြည်ကံမျိုးပါတီထဲမှာအကွဲပြဲဖြစ်ပြီးဖြစ်စီမဖြစ်ပြီးဖြစ်စီတတိကြီးထားပြီးတော့ဆက်ဆံနိုင်မှုလိုအပ်ပါတယ်စောင့်ကြည့်သုံးသပ်နိုင်မှုလိုအပ်ပါတယ်လို့ကျွန်တော်ကတော့မြင်ပါတယ်
တော်တော်များမျိုးသိန်းကဒါဟာပြည်ခိုင်ပြိုးပါတီခေါင်းဆောင်ပိုင်းသားမှာ conspiracy theory ပေါ့ပေါင်းပြီးတော့ဟာလား NLD ကိုစီးဖို့ကြိုးစားတာအာနာကိုတနည်းတစ်ဖုံဆက်ပြီးတော့ချုပ်ကန်ထားဖို့တွယ်ဝိုက်တဲ့နေရာဖြင့်ကြိုးစားတာလို့တော်တော်များမျိုးသိန်းကအဲ့လိုသုံးသပ်တာလား
ဟုတ်ကဲ့ကျွန်တော်အဲ့ဒီသဘော level ဖြစ်နိုင်တဲ့ဘက်မှာရှိတယ်လို့ကျွန်တော်ကသုံးသပ်ပါ
ဟုတ်ကဲ့ဒါတွေကတော့ကျွန်တော်တို့တစ်ချိန်တိတ်မကြခင်အချိန်မှာတော့အဖြေထွက်လိမ့်မယ်လို့ထင်ပါတယ်ဆက်ပြီးတော့စောင့်ကြည့်ကြရမှာပေါ့ဗျာနော်ကျွန်တော်ကောလင်းမျိုးကဥအောင်လင်းအလှည့်ပေးပါမယ်ဥအောင်လင်းဥအောင်လင်းသဘောထားပြောပါခင်ဗျာဆွေးနွေးပ
ါဟုတ်ကဲ့အခုဖြစ်နေတဲ့ကြံ့ခိုင်ရေးပါတီအကွဲပြေရတော့ကျွန်တော်တို့မြန်မာနိုင်ငံတစ်နိုင်ငံလုံးအတွက်တောင်းပါပဲမကောင်းဘူးလို့ကျွန်တော်ပြောချင်တယ်ဘာကြောင့်လဲဆိုတော့ကြံ့ခိုင်ရေးပါတီထဲမှာကျွန်တော်လက်အဲကြံ့ခိုင်ရေးပါတီအတင်းဝင်ပဲဆိုတော့ညာလဲစစ်တပ်တစ်ခုလုံးကနေကြံ့ခိုင်ရေးပါတီအပေါ်ကိုယနေ့အချိန်ထိလမ်းမိုးထားတယ်ဆိုတဲ့အခါကျတော့အဲ့ဒီအတွက်လည်းမကောင်းလို့ဖြစ်နေပြန်။ဒါကြောင့်မို့အခုစံခံရေးပါတီရဲ့ထိပ်တန်းကောင်းဆောင်အကွဲအပြစ်အားလုံးဒီတနိုင်ငံလုံးရဲ့၅ချက် 50 တန်းကျော်သောလူဦးရေအကုန်လုံးအတွက်ကိုမကောင်းဘူးလို့ပဲကျွန်တော်ဒီလိုပဲဆွနေတယ်ဗျာဒါပါပဲဗျာ
ဟုတ်ကဲ့ပါဦးအောင်လင်းကျေးဇူးအများကြီးတင်ပါတယ်တစ်ဆက်ထဲမှာပါပဲမိုးညင်းမျိုးကဦးစောလွင်ဦးစောလွင်ကရောဘယ်လိုမြင်ပါသလဲ
ဟုတ်ကဲ့ကျွန်တော်ကမြင်တာကဟိုစင်ကာပူဝန်ကြီးချုပ်လီကွမ်ယူပြောသွားတာကိုအရင်ပြောချင်တယ်သူဘာပြောသွားလဲဆိုတော့မြန်မာအစိုးရလူတွေတွေတဲ့ဦးသိန်းစိန်လက်ထက်အတိအဲ့လိုပြောသွားတယ်ဒါကနံပါတ်1ပေါ့ဗျာကြားလားမသိဘူး
ဟုတ်ကဲ့ကြားပါတယ်ဆက်ပြောပါခင်ဗျအ
ဲနောက်တစ်ခုကကျွန်တော်တို့ပြောချင်တာကဒီတောင်ဆန်းစုကြည်ဆိုတာပညာညာအရာရောရေစံတတိအရာရောအဲပြည်သူအတွက်စွန့်စားတဲ့အရာရောအနစ်နာခံတဲ့အရာရောဘယ်သူမှရှင်းလို့မရပါဘူးအဲ့တော့ကျွန်တော်တို့ကတော်ဆန်းစုကြည်အရန်ကြိုးစားပါလေအရထောက်ခံပါလေအဲနောက်တစ်ချက်ကပြောချင်တာကဒီတာတာပဒီနေကဆွေးနွေးရတဲ့ကိုတော်တိန်နဲ့ဦးအောင်ခင်တို့ရဲ့ဆွေးနွေးချက်ကိုအရန်လက်ခံပါလေသူတို့ပြောသွားတာဝါရဖြန့်နဲ့အကြောင်းပြောသွားတာအမြဲတမ်းဝါရဖြန့်ပြီးလုပ်နေတဲ့အလုပ်တွေကိုပြည်သူတွေနားမယောင်စေချင်ပါဘူးအမြဲတမ်းဟိုဒီလူလူဒုက္ခရောက်မဲ့ဘာသာရေးလူမျိုးရေးတွေလုံနေတာတွေကိုပြည်သူတွေနားမယောင်ဘူးတောင်ဆန်းစုကြည်ရဲ့ဥဆောင်မှုအောက်မှာဖြည်းဖြည်းချင်းလိုက်သွားနိုင်မှုကြိုးစားကြပါလို့တိုက်တွန်းချင်ပါတယ
်ဟုတ်ကဲ့ပါဦးစောလွင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာနောက်တစ်ဦးကိုဆက်ပြီးဖိတ်ခေါ်ပါမယ်ပြည်မျိုးကကိုတင်သေးဝင်းကိုတင်သေးဝင်းပြည်ခိုင်ပြို့အကွဲအပြည့်ဘယ်လောက်ထိကြိုက်ခတ်လာနိုင်ပါသလဲခင်ဗျာ
အကွဲကရှားဖို့ကောင်းအောင်မရောက်ဘူးကျွန်တော်တို့ကြည့်မယ်ဆိုရင်ဥရှိမားကတစ်ချိန်လုံးကတက်မှ60ကျောက်ကဒူအာမူးဖြစ်ခဲ့တယ်။ဦးသိန်းစင်ကလည်းစီးရေးတုတ်ဖြစ်ခဲ့တော့သူတို့အားပြိုင်တဲ့ပွဲမှာကကျွန်တော်တို့ပြည်သူတွေနဲ့ energy ဆိုတာတော်တော်သတိထားမယ်ပွဲဖြစ်တယ်ကြာဒါကဘာလို့သူတို့ကဒူအာရင်းရှိနေကြ။အဲ့တော့သူတို့ဒူအာရင်းထဲမှာကျွန်တော်တို့တွေ့ခဲ့တဲ့သူတို့ရဲ့လမ်းကြောင်းတွေကိုကြံကြည့်ရင်တော့အရှက်မရှိတော့အဲအရှက်မရှိတဲ့လူတွေဆိုတော့တော်တော်ကြောက်ဖို့ကောင်းတယ်ကြာကျွန်တော်တို့တိုင်းပြည်ကိုစုံတရာတော့အကျိုးတရားမှုရှိတာလေးနဲ့အားလုံးသတိထားမယ်အချင်းကြီးပေါ့တချင်ကြရင်တော့အရင်ကျွန်တော်ပြောတာလိုအဲ့ဒီကျန်းဖို့ကကျက်ပြောင်းမပြောင်းပြောက်သွားမဲ့ပါတီတခုဖြစ်နေလေကစားညမစားရလို့ပေါ့နော်ဒါပါပဲကျွန်တော်မကြေကတော့
ဟုတ်ကဲ့ပါကိုတင်ထေဝင်းကျေးဇူးအများကြီးတင်ပါတယ် Facebook သောတာရှင်တူကဥရွှေမန်းအတရာလို့သူအတုံးနှုံးတိုင်းပါပဲဘာပြောင်းဥစုကိုသာရှင်းနိုင်ခဲ့ရင်လောလောဆယ်အတွက်တော့ဒီမိုကရေစီပြောင်းလဲရေးမှာနည်းနည်းပိုအားရှိနိုင်တယ်လို့တတ်ထမ်းမှာပါရိုက်ခတ်မှုရှိကောင်းရှိမယ်လူလူအတွက်တော့ဘာမှကိုအကျိုးရိုက်ခတ်မှုမဖြစ်နိုင်ဘူးနိုင်ငံရေးသင်ခန်းစာရတယ်ပဲသဘောထားပါတယ်နောက်တူကတော့ကွဲခြင်းကွဲမကွဲခြင်းနေစိတ်မဝင်စားဘူးကိုပိုင်ဆိုင်မှုချမပြပဲယုံကြည်စရာမရှိနောက်လဲနိုင်မယ်မထင်းနဲ့နောက်တူးကလည်းကွဲကွဲမကွဲကွဲစိတ်ကိုမဝင်စားတာပဲပြည်သူကမှစိတ်မဝင်စားဘူးမြန်မြန်ဖြတ်သိမ်းပြည့်ရင်ကျေးဇူးတင်မဲတဲ့နောက်တူးကတော့ဒီလိုသာဖြစ်နေရင်ကြန့်ခံရေးပြန်ပြီးအောင်မြင်မှုလုံးဝမမြင်ဘူးဗျာတဲ့သောရရှင်တွေရဲ့အမြင်မှာလည်းပဲအမျိုးမျိုးကွဲပြားနေတာတွေ့ရမှာပါတချို့ကတော့ဒါဟာရိုက်ခတ်လာနိုင်တယ်တချို့ကတော့ဒါဟာရိုက်ခတ်မလာနိုင်ဘူးဆိုတော့ဦးရဲတွန်းခင်ဗျာကြံခိုင်ဖွံ့ဖြိုးရေးပါတီကိုအကြံပေးကြမယ်ဆိုပါတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကြံခိုင်ဖွံ့ဖြိုးရေးပါတီကိုဖြည့်ရှင်းမှုအကြံပေးကြရအောင်ဘယ်လိုများအကောင်းဆုံးဖြည့်ရှင်းသင့်တယ်လဲလက်ရှိရလာသွားနေတဲ့လမ်းကြောင်းလူတွေလည်းစိတ်ပူစရာမရှိအောင်ဘာပဲဖြစ်ဖြစ်အကောင်းဆုံးဖြစ်သွားအောင်ဘယ်လိုဖြည့်ရှင်းသင့်တယ်လို့ဦးရဲတွန်းအကြံပေးချင်ပါတယ်လေအ
ဲကျွန်တော်တို့ဒီနိုင်ငံရေးလှုပ်လာတဲ့တက်တန်းတစ်ချောင်းမှာတော့ဒါမျိုးနဲ့ပတ်သက်လို့အကောင်းဆုံးကတော့သူ့ဒီပါတီဖွဲ့စည်းပုံစီမင်းအတိုင်းပေါ့နော်ပါတီပါလီဘုံစီမင်းအတိုင်းပါတီညီလာခံခေါ်ပြီးတော့ပါတီညီလာခံရဲ့အဆုံးဖြတ်ကိုခံယူတာအကောင်းဆုံးပါပဲဒီတော်လှန်ရှင်ကဆွေးနွေးကြတဲ့လူတွေပြောသွားသလိုပဲကျွန်တော်တက်ခိုင်ဖွံ့ဖြိုးရေးပါတီတဲမှာကတော့ကျွန်တော်ပြီးခဲ့တဲ့ရွေးကောက်ပွဲရှုံးနေရတဲ့ကိစ္စမှာလဲပါတီတဲမှာဒီလိုဒီအကျင့်ပြည့်ခြားစားတဲ့လူတွေအဲနောက်တစ်ခုကဒီသူတို့မယုံမကြည်မကြည်ညိုမလေးစားတဲ့ခေါင်းဆောင်တွေသူအတင်းနေရာယူထားတဲ့ကိစ္စတွေအဲ့ဒါတွေနဲ့ပတ်သက်ပြီးတော့လေသူတို့အောက်ခြေမှာအများကြီးဒီဟာကိုမကြည်မနှက်ရှိနေကြတယ်အဲ့တော့ဒီနောက်ဆုံးကျင်းပခဲ့တဲ့ညီလာခံအဖြစ်ကိုပဲဘိုးကောမဒီကကျွန်တော်တို့အောက်ခြေကနေပြီးတော့ဒီမိုကရေစီမီဒီယာအဆင့်ဆင့်ရွေးပြီးတော့ပြင်မြောက်တာမဟုတ်ဘူးဖြစ်နေတယ
်ဟုတ်ကဲ့
အဲ့တော့ဟိုကျွန်တော်တို့ဒီလိုနိုင်ငံရေးပါတီတွေကိုသူ့ရဲ့ဒီ institution ပြည်ပသားသားတည်ဆောက်ခြင်းနဲ့ဆိုရင်တော့သူဒီဖွဲ့စည်းပုံအခြေခံဥပဒေပါတဲ့အဲဥပဒေနည်းဥပဒေနဲ့အညီပေါ့လေဒီသတ်မှတ်ထားချက်တွေနဲ့အညီဒီမိုကရေစီဖွင့်ပေးပြီးတဲ့အခါကျတော့ဒီမိုကရေစီရဲ့အဆုံးဖြတ်ချက်ကိုလိုက်နာတာကတော့အကောင်ဆုံးပဲ
ဟုတ်ကဲ့ပါ
အခါမှာဆိုကြပါစို့ပြီးခဲ့တဲ့ကာလမှာပါတီကောင်းဆောင်ကဥသိမ်းစဉ်ဖြစ်လို့ရုပ်တော့ရှုံးသွားရတာလေသူ့ကြောင့်လို့ပါတီဝင်သူညီလာခံကဆုံးဖြတ်လို့
အဲသူ့ကိုပြန်မကြွေးတော့ဘူးဆိုရင်သူနှုတ်ထွက်ပြီးတော့အနားယူလိုက်တာကတော့အကောင်းဆုံးဖြစ်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဒါသူတို့ပါတီကိုပြုသဘောနဲ့ကျွန်တော်ဒီအကြံပေးတာပေါ့လေဟုတ်ကဲ့ပါပြီးခံပြုပါတီကြားစီသားပေါ့ခင်ဗျာဒေါက်တာရမျိုးသိန်းကရောဘယ်လိုများအကြံပေးချင်ပါသလဲအဲကျွန်တော်မြင်တာတော့ဟိုပြီးခံပြုပါတီနေနဲ့ခုနတိုင်းပြည်ရဲ့တိုင်းပြည်နဲ့ပြည်သူလူထုအတွက်ကို တကယ်မျက်နှာမူခြင်းနဲ့ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းအလဲအတွက်ကိုတကယ်အကောင်းမောင်းတန်အထောက်အကူပြုခြင်းနဲ့ဆိုရင်အပွင့်လင်းမြင်သာမှုရှိရှိနဲ့ပြည်သူလူထုကိုအရှိတိုင်းအမှန်တိုင်းမျက်နှာမူဆောင်ရွက်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်ဥပမာအဲ့ဒီမှာတစ်ချက်ကပေါ့လေလက်ရှိပြည်ခိုင်ပြုပါတီရဲ့ထိပ်ပိုင်းခေါင်းဆောင်အများစုဟာအရင်အစိုးရအဆက်ဆက်မှာ ထိတ်တန်းနေရာမှာတာဝန်ယူခဲ့တဲ့ပုံကိုယ်တွေဖြစ်တဲ့အခါကျတော့เนาะသူတို့ရဲ့မှားယွင်းခဲ့တဲ့ပြည်သူလူထုပေါ်မှာဝင်တော့ဝင်ဖို့ဖြစ်စေခဲ့တဲ့ကိစ္စတွေကိုမှန်မှန်ကန်ကန်ပြန်သုံးသပ်ပြီးတော့ပြည်သူလူထုကိုเนาะဝင်ချတောင်းပန်နိုင်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်အဲ့ဒီလိုဝင်ချတောင်းပန်ပြီးတော့ပြည်သူလူထုရဲ့ ညနာကိုတိတိကျကျမူပြီးတော့ရှေ့ဆက်မဲ့နိုင်ငံရေးခရီးကိုသွားမယ်ဆိုရင်ပို့ပြီးတော့အဆင်ပြေနိုင်မယ်လို့မြင်ပါတယ်ဟုတ်ကဲ့နောက်ပြီးတော့ပါတီကိုနိုင်လည်းပဲတကယ်အပြောင်းလဲကိုဥတည်တဲ့ပါတီပုံစံမျိုးဖြစ်လာနိုင်တယ်လို့ကျွန်တော်ကတော့သုံးသပ်ပါဟုတ်ကဲ့ပြည်ခံမျိုးပါတီဆိုတော့ကတကယ်ကိုပါတီကြီးတစ်ခု
ပါနိုင်တိုင်းပြည်မှာဟာလားအခြေအကြကြီးကိုကြီးစိုးခဲ့တဲ့ပါတီပါဒီပါတီတွင်အခြေအနေကတော့ဒါတိုင်းသူပြည်သားအားလုံးသက်ဆိုင်တဲ့နိုင်ငံရေးနဲ့ပတ်သက်တဲ့ ပုံကိုယ်တွေအားလုံးမျက်မျက်ပြတ်စောင့်ကြည့်ရမယ်ကိစ္စတစ်ခုလို့ကျွန်တော်ကတော့အဲ့လိုပဲနားလဲပါတယ် Facebook သောတာရှင်သူဆွေးနွေးတာကတော့အဲ့ဒီအရေးကြီးတာကအဲ့ဒီပါတီပျောက်ကိုသွားရမှာတဲ့ပြည်သူကိုလည်းအကျိုးမပြုတိုင်းပြည်အတွက်လည်းကောင်းအောင်တစ်ခုမှမလုပ်ပဲငါကောင်းစားရေးငါမိသားစုကောင်းစားရေးငါဆွေမျိုးကောင်းစားရေးဆိုတဲ့ပါတီကိုဖျက်သိမ်းလိုက်တာကလူနက်ပြမှာစိတ်ချမ်းသာပါလိမ့်မယ်တဲ့ပါတီကွဲပြောက်ကိုပြည်သူတွေကစောင့်ကြည့်ရမယ်သဘောလားပါတီကွဲကွဲပေါင်းပေါင်းအဲ့ဒီပါတီကလူတွေတိုင်းပြည်အတ နားဆင်တဲ့သောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ကျွန်တော်တို့နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ပြီးတော့နောက်အကြောင်းအရာတစ်ခုဆွေးနွေးကြသေးတာပေါ့ခင်ဗျာ
ကိုကြော်သိန်းဆွေးနွေးတင်ဆက်တဲ့ Dial Line အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA မြန်မာပိုင်းကနေမြန်မာဘာသာအစီအစဉ်တွေကိုည10:00အထိဆက်လက်ကြီးညာပေးနေပါတယ်ကျွန်တော်တို့အခုထုတ်လွှင့်ပေးသွားခဲ့တဲ့အစီအစဉ်တွေနဲ့အပတ်စဉ်ကဏ္ဍတွေကို www.burmese.voanews.com ဆိုတဲ့ internet ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာအခုချိန်ကစပြီးတော့သတင်းအချင်းချုပ်ကိုနန်းလောင်ကတက်လက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဆီးရီးယားနိုင်ငံတွင်အပြစ်ခတ်ရဆေးရေးတဘောသူညင်မူဟာနှစ်လတက်တန်းနာရှိသေးပေမဲ့လင်းလင်းမြန်မြန်ပဲပြက်ပြဲစပြူလာနေပါတယ်ဆီးရီးယားအရင်နဲ့ပတ်သက်လို့ရုရှားနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ရေးတိုးမြှင့်ဖို့ကြိုးစားနေတဲ့အမေရိကန်နိုင်ငံဖို့အစင်မပြေမှုတွေနဲ့တိုးပြီးတော့ရင်ဆိုင်လာနေရပါတယ်ဆီးရီးယားနိုင်ငံစစ်ကမ်းမြို့ဖြစ်တဲ့လက်တာကီယာနဲ့ဂိုယူတာမြို့အရှိအရက်ဖက်မှာအပြစ်ခတ်ရဆေးရေးတွန်းအားပေးဖို့အမေရိကန်နဲ့ရုရှားအရာရှိတွေဆွေးနွေးလှုပ်ကိုင်နေကြတယ်လို့ပဲအမေရိကန်နိုင်ငံခြားရေးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျေးလက်ဗရတ်တို့ကြားဆွေးနွေးမှုကလည်းအမေရိကန်တို့ကိုအကြရိုက်စေပါတယ်။အီရတ်နိုင်ငံဘက်ကဲမျိုးအပြင်ဖြတ်မှာရှီးယိုက်မွတ်စလင်ဖျားဖူးလူအုပ်စုနီကိုဒီကနေ့မှပဲအသေးခံဘုံးခွဲတတ်ခိုက်သူတူကားနဲ့ဝင်တိုက်ခဲ့တာကြောင့်လူ19ဦးထပ်မံသေဆုံးပြီးတော့40နီးပါးဒဏ်ရာရသွားတယ်လို့ရဲတွေကပြောပါတယ်။ဘက်ကဲမျိုးအပြင်ဖက်ကရှီးယိုက်တို့ရဲ့အထုအမြတ်ခတ်ဟီမီယာဗိမာန်ထဲကိုဖျားဖူးတွေလမ်းလျှောက်ဝင်နေကြတဲ့အချိန်တွင်ဘုံးခွဲတတ်ခိုက်ဖို့ဦးတည်ခဲ့တာလို့အခင်းဖြစ်ရနေရကရဲအရာရှိတွေကပြောပါတယ်။ဒါပေမဲ့လည်းဘုံးခွဲသမားဟာအနာကလဟပြင်းစေးတစ်ခုကိုဦးတည်တိုက်ခတ်တာလို့တခြားရဲအရာရှိတွေကဆိုပါတယ်။ဘယ်နေရာကိုအဓိကဦးတည်တိုက်ခတ်တယ်လဲဆိုတာကတော့ခုထိရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒီပုံခွဲတက်ခိုက်မှုအတွက်ဘယ်သူကမှလည်းသူတို့လက်ချက်ဖြစ်တယ်လို့ချက်ချင်းထုတ်ပြောတာမျိုးမရှိသေးပါဘူး။အီရန်ရဲ့ပါလီမန်ရဲ့တကြော့ပြန်ရွေးကောက်ပွဲမှာသမ္မတဟာဆန်ရိုဟာနီနဲ့မဟာမိတ်ဖွဲ့ထားတဲ့ပြုတ်ပြင်ပြောင်းလဲရေးနဲ့တဘောရာအလဲအလတ်ရှိတဲ့နိုင်ငံရေးသမားတွေဟာပြိုင်ဖက် conservative တွေထက်အမတ်နေရာပုံမရရှိထားပြီးတော့ဥပဒေပြုရေးအပိုင်းမှာထိန်းချုပ်နိုင်ပွဲရှိနေတယ်လို့တရားဝင်မဟုတ်တဲ့ထုတ်ပြန်ကြေညာချက်တွေရသိရပါတယ်။ပြီးခဲ့တဲ့ February လကပြုလုပ်တဲ့ပထမအကြိမ်မဲပေးမှုမှာဖဲကိုစလဲလောင်းမှပြပြသသားအနိုင်မရခဲ့ပဲအမတ်နေရာ68နေရာအတွက်ရွေးကောက်ပွဲပြန်လဲကျင်းပတာဖြစ်ပြီးအီရန်ပြည်သူတွေဟာတောက်ကြနေကစာတင်မဲပေးခဲ့ကြပါတယ်
။သတင်းကြေညာကိုနန်းလောင်ကြေညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရုရှားစမစ်ဖြစ်ပါတယ်။ဒီအမေရိကန်တန်ရဲ့ မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတို့မီတာ24 25 30နဲ့50နဲ့လိုင်းလက်190တို့ကအတန်းလွှင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.